သာသနာတော်နှစ်2560ခုနှစ်ကောဇာတက္ကီ1388ခုနှစ်ဘာကောင်လာဇန်6ရက်2016ခုရှစ်လပိုင်း9ရက်အင်္ဂါနေ့နနခင်ခါကာလမှာစင်ကာပူနိုင်ငံမိုးကုတ်ဝိပဿနာတရားစင်နှင့်လုပ်ငန်းစဉ်ပြန်ပွားရေးဤပအဖွဲ့အကွဲအမှတ်1သစ္စာပါရမီဓမ္မရည်တာမှကြီးမှုပြီးတော့ဆင်းရင်ကျင်းပကြတယ်303ကြိမ်မြောက်တနေ့တာဝိပဿနာအလုပ်ပေးတရားစခန်းဓမ္မဒါနအထိမဖြစ်ဖြစ်ရှင်ကျင်းပါကြတယ်ဓမ္မဒါနဓမ္မပူဇာတရားပွဲတွင်မဟာဥရင်တို့ဒီနေ့ဤတပေါင်းသူတော်ကောင်းတို့ကိုကလျာဏပုထုရှင်ပိုင်း၄ဖြစ်မယ်ပေါ့နော်ခန္ဓာအာရဏဓာတ်သုံးခုပြောပြီးသားနေ့သစ္စာနော်အန္တပုထုဇဉ်ကလျာဏပုထုဇဉ်လို့ပုထုဇဉ်နှမျိုးရှိတဲ့နေ့ကအန္တပုထုဇဉ်ဆိုတာခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါအစရှိတဲ့လေးနဲ့တဲ့တရားတွေနဲ့ပတ်သက်ပြီးတော့သင်ယူမှုမေးမြန်းမှုနာယူမှုမှတ်သားမှုစဉ်းစားဆင်ခြင်မှုမရှိကြတဲ့ပုဂ္ဂိုလ်တွေကိုအန္တပုထုဇဉ်လို့ဒီလိုနားလည်ကြရတယ်နော်အဲ့ဒီလေးနဲ့တဲ့တရားဓမ္မတွေနဲ့ပတ်သက်ပြီးတော့သင်ယူမေးလေ့လာမေးမေးမြန်းမေးစုံစမ်းမေးနာယူမေမှတ်သားမေပြီးရင်စဉ်းစားဆင်ခြင်မေဒါဆိုလို့ရှိရင်တော့ကလျာဏပုထုရှင်ပေါ့အဲ့တော့ဥရှင်တို့ခန္ဓာ၅ပါးအကြောင်းအာယတနာ၁၂ပါးအကြောင်းဓာတ်၁၈ပါးအကြောင်းကိုပြီးခဲ့တဲ့နေ့တွေကနာယူမှတ်သားခဲ့ကြပြီအထိုင်းလျောက်ပေါ့ဟုတ်လားအခုဥရှင်တို့ဒီကနေ့ဒီချိန်မှာသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ပေးသက်ပေါင်းတော်အောင်တို့မှတ်သားကြည့်ကြရအောင်နော်သစ္စာဆိုတာပေသဘောသူတော်တို့အလုံးယင်းနေကျွမ်းဝင်မှုရှိပြီးသားစကလုံးတစ်လုံးမဲတချို့ဆိုရင်အမြဲမပြတ်တောင်းနာယူနေကြတယ်လို့ထင်ပါတယ်နော်သစ္စာဆိုတာအလွန်တရာမှချိုးမြိန်သောအရာသာရှိတဲ့အရာလို့မြတ်စွာဘုရားအလိုတောင်းဟောတော်သစ္စာဟဝေသာတုတရံရတနာအရာသာတကအရာသာတွေမှာအမှန်တရားသစ္စာရဲ့အရာသာအကောင်းဆုံးလို့ယေရှုခရစ်အလိုဟောတာဟုတ်လားဒါကြောင့်သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ဒီကနေ့နာယူခြင်းမျိုးကြည့်ကြရအောင်နောက်ပြီးခဲ့တဲ့နှစ်ကသစ္စာ၄ပါးကို၄ချိန်ခွဲပြီးတော့ဟောတာပေးတဲ့တို့မမိအောင်မယ်ထင်ပါတယ်သစ္စာအနည်း၁၆ချက်ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့တရား၄ချိန်ဟောတယ်မူရိယသစ္စာနဲ့ပတ်သက်ပြီးတော့တစ်ချိန်နိရောဓသစ္စာမဂ္ဂသစ္စာနဲ့ပတ်သက်ပြီးတော့လည်းတစ်ချိန်စီအဲဒီတုန်းကတော့အထိုက်လေးရောက်ကြည်ကြည်ပြင်းပြင်းလေးရှိတာပေါ့နော်ကိုကတစ်ချိန်လေးမှာသစ္စာနဲ့16ချက်ကိုဦးဇင်ကပြောကျင်တာတခါတည်းနားထောင်လိုက်တာနဲ့သစ္စာလေးပါးနဲ့ပတ်သက်ပြီးတော့အထိုက်လေးရောက်ဤုံနဲ့ဟောပြောချက်ကလေးအနှစ်ချုပ်ကလေးသဘောမျိုးပေါ့နော်အဲ့တော့ဦးဇင်တို့ဒီသစ္စာနဲ့ပတ်သက်ပြီးတော့လေဒီဆိုဘုရားကြီးကခန္ဓာအာယတနာတသစ္စာလေးခံချမ်းမှာရေးထားတာလေးအတော်ရှိစွာဘယ်မျှကြလဲတခါတခါမဖောက်ပြန်မဲ့အစဉ်မြဲကိုသစ္စာဆိုလို့အချိန်ကာလတွေဘလို့ပဲပြောင်းလဲသွားသွားဘလောက်ပဲကြာကြာဒီသစ္စာဆိုတာပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်ဆိုတာမရှိဘူးအမြဲတမ်းမှန်တာအတော်ရှိစွာဘယ်မျှကြလဲတခါတရံမဖောက်ပြန်မဲ့အစဉ်မြဲကိုသစ္စာဆိုလို့ထိုသစ္စာကလေးတွေပြာဤလေးပါးတည်းရုပ်အမှန်ထုတ်တော်ဒုက္ခသစ္စာ၊ကမှုရိယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာဆိုကြီးရဲ့ရည်သားချက်ကလေးရောအဲ့ဒီသစ္စာလေးပါးကိုအတိပ္ပယ်အနှစ်ချုပ်ကလေးဘယ်လိုဆက်ပြီးတော့ရည်လဲဆိုတော့ခန္ဓာငါးလေးဘုံလောကီကိုဒုက္ခဆိုလို့နောက်ခန္ဓာငါးပါးဒီလောကကြီးဖြစ်ပြပြောင်းလဲနေတဲ့တဘာဝတရားမှန်သမျှဒုက္ခသစ္စာလို့နားလည်ပါတဲ့အနှစ်ချုပ်နော်ခန္ဓာငါးဒီဘောလောကီကိုဒုက္ခဆိုလို့ထိုဒုက္ခပေါင်းပွားကြောင်းအမှုလောဘမှုမှာတမှုရိယအမြင်ရ၏အဲ့ဒီဒုက္ခတွေဖြစ်ခြင်းရဲ့အဓိကလက်သေးတဲ့အခါအကြောင်းတရားလောဘကတော့တမှုရိယသစ္စာလို့အမြင်ရတယ်တဲ့နော်လောဘခပင်အကျွင်းမရှိချုပ်ငြိမ်းပြီးသည့်တန်တိသဘောအစင်ချောကိုနိရောဓဟုတဲ့နော်အဲ့ဒီလောဘတွေဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့လောဘတွေအကျွင်းမရှိချုပ်ပြီးတော့တန်တိသဘောအစင်ချောကိုနော်ဆိုကြီးရဲ့အတုံးတုံးတန်တိဆိုတာနိဗ္ဗာန်ရဲ့လက္ခဏာနော်ငြိမ်အေးတဲ့ငြိမ်ချမ်းတဲ့ငြိမ်သက်တဲ့နော်တန်တိဆိုတာငြိမ်အေးခြင်းအစင်ချောကိုဆိုအမြဲတမ်းချောမွေ့နေတယ်အဖို့အထက်မရှိဘူးအစင်မပြေတာမရှိဘူးဆိုတဲ့အတိတ် တန်တီသဘောအစဉ်ချောကိုနိရောဓဟုတဲ့ဖြစ်စုတည်တည်မဂ္ဂင်ကြီးကိုမဂ္ဂဆို၏တဲ့သစ္စာလေးပါးရဲ့အတိပယ်ကိုအဲ့ဒီလိုလေးဖွင့်တာနောက်ခန္ဓာငါးလီဘုံလောကီကိုဒုက္ခဆိုလို့ဒုက္ခဘုံပွားခြင်းအမှုလောဘဆုမှသမှုရိယအမြင်ရ၏လောဘခပင်အကျွင်းမရှိချုပ်ငိမ့်ပြီးသည့်တန်တိသဘောအစဉ်ချောကိုနိရောဓဟုရှစ်စုတည်တည်မဂ္ဂင်ကြီးကိုမဂ္ဂဆို၏တဲ့နောက်မဂ္ဂင်၈ပါးကိုတော့မဂ္ဂသစ္စာလို့ဆိုတယ်တဲ့ဒုက္ခနိရောဓဂါမိနိပရိပဒာနောက်ဒုက္ခငြိမ်းရာသို့ဆက်ရောက်စေသောတစ်ခုတည်းသောလမ်းပေါ့မဂ္ဂသစ္စာဟုတ်လားအဲ့တော့ဦးဇင်းတို့ဘေးတဲ့ပေါ်တော်ဟောတော့အဲ့ဒီသစ္စာလေးပါးဟာတတဝါတွေရဲ့ဘဝမှာအရေးအကြီးဆုံးတည်တဲ့တည်တိုက်တဲ့တရားပဲနော်သစ္စာလေးပါးလောက်အဓိကကြတဲ့အရေးကြီးတဲ့တရားမရှိဘူးလို့လုံနာလေရမှာသူ့ကိုကိုကပဋိဝေဒဆိုင်အောင်ထိုးထွင်းပြီးတော့သိမယ်မြင်မယ်ရှိလို့ရှိရင်အဲ့ဒါအရိယာဖြစ်တယ်ခေါ်တာပဲလေအဲ့ဒါလောက်အရေးပါတယ်ပေါ့သစ္စာလေးပါးဆိုတာဒါကြောင့်ဥရှင်တို့သစ္စာတန်ရုပ်တွေထဲမှာမြတ်စွာဘုရားကသစ္စာလေးပါးကိုသိဖို့အလွန်အရေးကြီးတဲ့အကြောင်းကိုအမျိုးမျိုးဥပမာတွေပြပြီးတော့ဟောတာလည်းရှိတယ်အောင်သစ္စာလေးပါးကိုဘယ်လောက်ထိအရေးကြီးသိအောင်လုပ်တဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ပိဿတို့လည်းပဲကြားဖို့တဲ့သုတ်တန်လေးတစ်ခုရှိတယ်။နောက်နန္ဒခင်းမှာလှံပေါင်းတရားနဲ့လှံအချက်တရားထုတ်ခံရမယ်။နောက်နေ့လေခင်းမှာလှံပေါင်းတရားနဲ့လှံအချက်တရားထုတ်ခံရမယ်ညနေခင်းမှာတမောင်းတရားနဲ့ဥမ္မလန်အချက်တရားအထုတ်ခံရပဲအဲ့ဒါဘယ်လောက်လဲဆိုတော့နှစ်ပေါင်းတရားနော်အဲ့လိုမျိုးနှိမ့်ဆက်ညှဉ်းပန်းခံရမှာတစ္ဆာလေးပါးကိုသိမယ်လို့တစုံတစ်ယောက်ကလာပြောလာမယ်ဆိုလို့ရှိရင်တကယ်လည်းပဲအဲ့လိုနှိမ့်ဆက်ညှဉ်းပန်းခံရလို့တစ္ဆာလေးပါးကိုသိမယ်ဆိုရင်အဲ့ဒါပျော်ပျော်ကြီးအဲ့ဒီလှမ်းအချက်ပေါင်းများစွာအထုတ်ခံပြီးတော့တစ္ဆာလေးပါးကိုသိအောင်လုပ်တဲ့နေတဲ့အဲ့လိုပင်မဆင်းရဲခါမှသိမယ်ဆိုရင်တော့တစ္ဆာလေးပါးကိုတော့တကယ်ကိုပဲစိတ်ပါလက်ပါเนาะတစ္ဆာလေးပါးကိုသိဖို့အတွက်အဲ့ဒီလိုဒုက္ခတွေကိုခံယူသင့်တယ်လို့မြတ်စွာဘုရားဟောတာ။ဘာဖြစ်လို့လဲဆိုတော့တစ္ဆာလေးပါးကိုသိရင်ဒုက္ခငြိမ်းမယ်ပေါ့။တစ္ဆာလေးပါးကိုမသိဘူးဆိုလို့ရှိရင်ဒီလှမ်းချက်ပေါင်း300နဲ့နှစ်ပေါင်း100ကာလကြာအောင်အထုခံရတဲ့ဒုက္ခဆိုတာတစ္ဆာလေးပါးကိုမသိသေးတဲ့ပုဂ္ဂိုလ်ရဲ့ဒုက္ခနဲ့နှိုင်းဆိုင်ဘာမှမပြောပါလားဘူးတစ္ဆာလေးပါးကိုမသိလို့ရှိရင်အဲ့ဒီဒုက္ခကဘာမှမပြောပါလားဘူးတော့ဘဝပေါင်းများစွာကောင်းဖြတ်တတ်ခံရတာတော့အမျိုးမျိုးသောနှိမ့်ဆက်ညှဉ်းပန်းခံပြီးတော့တတ်ဖြတ်ခံရတာအမျိုးမျိုးသောအသေးစိုးနဲ့သိကြရတာဒါတွေဟာရည်တွဲလို့မရနိုင်ဘူးပေါ့တော့ဒီနေ့300လှမ်းအချက်တရားနဲ့နှစ်ပေါင်း100ဆိုတာကသစ္စာမတိသေးတဲ့ပုဂ္ဂိုလ်တွေရဲ့ဒုက္ခနဲ့နှိုင်းစာရင်ဘာမှမပြောပါတော့တော့ဒုက္ခသာဖြစ်တယ်ပေါ့ဒါကြောင့်အဲ့ဒါကိုကိုယ်ဟာစိတ်ပါလက်ပါစိတ်ဝင်စားစွာပျော်ပျော်ပါပါဟုတ်လားလှမ်းချက်ပေါင်း300နှစ်ပေါင်း100ဒီရက်ကိုလှမ်းချက်ပေါင်း300အဲ့ဒီလိုမြတ်စွာဘုရားဟောထားတာတွေကိုထောက်မယ်ဆိုလို့ရှိရင်တစ္ဆာလေးပါးကိုမြတ်စွာဘုရားဘလောက်သိသေးခြင်းတည်းလဲဆိုတာမထင်ရှားဘူးလားဘာဖြစ်လို့လဲအကြောင်းပြချက်ကတစ္ဆာလေးပါးကိုသိမှဒုက္ခငြိမ်းမှတစ္ဆာလေးပါးကိုမသိရင်ဒုက္ခမငြိမ်းဘူးအဲ့ဒီချက်နဲ့ပတ်သက်ပြီးတော့လည်းပဲတစ္ဆာလေးပါးကိုသိမှဒုက္ခငြိမ်းမယ်တစ္ဆာလေးပါးကိုမသိရင်ဒုက္ခမငြိမ်းဘူးဆိုတာကိုလည်းမြတ်စွာဘုရားကဥပမာပေးပြီးတော့ဟောတာပဲယဟန်တို့တဲ့ဟိုရှားရွက်တို့မကြီးရွက်တို့ချင်းရွက်တို့ဆိုတာအရွက်ကလေးတွေတိတ်တိတ်လေးတွေပေါ့နော်အဲ့ဒီရှားရွက်တို့ ਨੇ မင်းအစာပြေတောက်အောင်ငါကြီးထုတ်ခဲ့တယ်မင်းရင်မိုးချိုးအောင်ငါကြီးတွေထုတ်လာတယ်လို့ပြောရင်ယုံနိုင်ပွဲရမရှိဘူးတဲ့ဟောဒီလောက်လေးသေးတဲ့အရွက်လေး ਨੇ ရေဘလို့လို့ထုတ်မှာဟုတ်လားအဲ့လိုပဲသစ္စာလေးပါးကိုမသိဘဲနဲ့တို့တော့ဒုက္ခငြိမ်းပြီးဒုက္ခအေးပြီးတို့ချမ်းသာသွားပြီးအဲ့ဒုက္ခအေးတယ်ဒုက္ခငြိမ်းတယ်ဆိုတာချမ်းသာတယ်ဆိုတဲ့အတုံးလုံး ਨੇ ဒါလက်လက်ပြီးတော့သုံးလုံးလို့ຢາကောင်းတယ်နော်တစ္ဆာလေးပါးကိုမသိဘဲနဲ့တို့ဒုက္ခငြိမ်းပြီးသုံးဖို့တို့ကတော့ကောင်းသွားပြီးရှင်ပြေသွားပြီးလို့ပြောမှဆိုရင်အဲ့ဒါယုံနိုင်ပွဲဟာမရှိဘူးတဲ့တစ္ဆာလေးပါးကိုမသိဘဲနဲ့ဒုက္ခငြိမ်းတယ်ဆိုတာယုံစရာမဟုတ်ဘူးတဲ့ရှားရွက်နဲ့ရစ်ထုတ်ခဲ့တယ်ဆိုရင်ယုံကြည်စရာမရှိတယ်လို့ဘရုံမာကြာရွက်တို့ပေါ့ရွက်တို့အင်ရွက်တို့နော်ကျွန်းရွက်တို့ဆိုတော့ရွက်ကြီးတွေကြီးကြီးတွေပေါ့အဲ့လိုဘုံမှာကြာရွက်အစားရှိတဲ့အလွန်ကြီးမားတဲ့အရွက်ကြီးတွေနဲ့မင်းအစာပြေတော့အောင်ငါကြီးတွေထုတ်လာတယ်ဆိုရင်တော့ဒါယုံနိုင်မွေရာရှိတယ်တဲ့အဲ့လိုပဲသစ္စာလေးပါးကိုသိလို့သစ္စာလေးပါးကိုသိတဲ့အတွက်ကြောင့်ငါဒုက္ခတော့ငြိမ်းပြီဒုက္ခတော့အေးပြီဆိုရင်တော့အဲ့ဒါဟာယုံနိုင်မွေရာရှိတယ်ပေါ့အဲ့လိုမြတ်စွာဘုရားဟောတဲ့တုံ့တန်လေးရှိတယ် တစုံတယောက်ကလာပြီးတော့ပြောမယ်ငါတိုင်းတစ်ထောင်းမှမထူဝဲနဲ့တိုင်းတစ်ချောင်းမှစိုက်ထားတာမရှိဝဲနဲ့နောက်အပေါ်ပိုင်းဘုံနံပြတ်တတ်တယ်ငါတိဆောက်ခဲ့တယ်လို့ပြောမယ်ဆိုရင်အဲ့ဒါယုံကြည်ဝဲရမရှိဘူးတဲ့နောက်တိုင်းမှမဆောက်ဘူးဟောမစိုက်ဖဲနဲ့နောက်အခြေကအုတ်မြစ်မှမပါဘဲနဲ့တိုင်းမှဆောက်မထားဘဲနဲ့နောက်အပေါ်ပိုင်းနောက်အမိုးတွေဘုံနံပြတ်တတ်တယ်ဘယ်လိုလုပ်ပြီးတော့တင်မလဲတင်လို့မရအောင်နောက်တိုင်းလေးပါးတွေထောင်းပြီးတော့အကုန်လုံးထောက်ရောက်တိုင်းများတင်ပြီးတော့ဘုံနှံပြက်သားအစင်းစင်းတိဆောက်သွားတယ်ဆိုရင်တော့ဒါယုံနိုင်မွေရာရှိတယ်ပေါ့သို့လို့သစ္စာလေးပါးကိုမတိပဲနဲ့ဒုက္ခငြိမ်းနေလို့ပြောရင်ယုံနိုင်မွေရာမရှိဘူးသစ္စာလေးပါးကိုတိမှဒုက္ခငြိမ်းမယ်ဆိုတာကိုအဲ့လိုဥမာတွေပေးပြီးတော့ဟောတာလည်းရှိတယ်ပေါ့ဒါကသစ္စာတိမှဒုက္ခငြိမ်းနေသစ္စာမတိရင်ဒုက္ခမငြိမ်းဘူးဆိုတဲ့အချက်အဲ့ဒါကြောင့်မလို့မြတ်စွာဘုရားကတော့ခေါင်းကိုလောင်နေတဲ့မိကိုငြိမ်းတတ်တဲ့ဝရိယမျိုးနဲ့ဂျင်မာစုနေတဲ့လှံကိုနှုတ်တဲ့ဝရိယမျိုးနဲ့တစ္ဆာလေးပါးကိုတည်အောင်အားစိုက်တဲ့နဲ့ကြိုးစားတဲ့နဲ့လို့အဲ့လိုလဲဟောတာရှိတော့တစ္ဆာလေးပါးကိုတည်ပြီဆိုလို့ရှိရင်သူအရရှိမဲ့အကျိုးကျေးဇူးကအလွန်တရာမှများတယ်။ဘုရင်တို့နခတိကတုတ်တန်ဆိုတော့တုတ်တန်လေးတစ်ခုရှိတယ်ဒါလည်းပေးတဲ့တို့ကြာဘူးနာဝများပြီးသားပါပဲ။ဟုတ်တရားကတော့အသေးစားတော့ဘာမှပါမှာမဟုတ်။နော်ဟုတ်နေကြတရားစားတဲ့ကစားကောင်းနေတင်တာလေးကြီးရွေးဟောတာလား။နောက်ပြောလေဒါမျိုးပဲလာမှာပဲ။သို့တော်လည်းပဲအဲ့ဒါတွေကတက္ကတက္ကနာယူနေဖို့မှတ်သားနေဖို့နော်တရားဆိုတာတစ်ခါနာတယ်နဲ့နောက်တစ်ခါနာတယ်နဲ့တိတော်တာချင်းမတူတတ်ဘူး။ဒါကိုယ့်ရဲ့အခြေအနေပေါ်မှာမူတည်ပါကြာရတော့ဒီစကားတွေဒီစကားတွေပါပဲသို့တော့ကိုယ့်ရဲ့စိတ်ကအပြောင်းအလဲကရှိနေတယ်အခြေအနေတွေကအမြဲတမ်းပြောင်းနေတယ်အစိတ်ကလေးကကြည်နေတဲ့အခါမျိုးအတန်ဝေကညံထက်သက်နေတဲ့အခါမျိုးနားထောင်လဲရရင်အသိဉာဏ်ကတမျိုးပွင့်သွားတာမျိုးရှိတယ်ဟုတ်လားအဲ့ဒီမှာမြတ်စွာဘုရားဟောထားတဲ့အဲ့ဒီနခတိခသုတ်တံဆိုတာလေနော်နခတိခဆိုတာပါလေလက်သေးပြားနော်လက်သေးပြားလေးကိုပါဠိလိုနခတိခလို့ခေါ်တာအဲ့ဒါမြတ်စွာဘုရားကအခါတော်မှာအဲ့ဒီလက်သေးပြားပုံမှာတကိုးတော်နဲ့မြင်မှုအနှဲငယ်တင်ပြီးတော့ယန်းနေကိုအမိန့်ရှိရဲ့တဲ့ယန်းတို့ဟောဒီငါရဲ့လက်သေးပြားပုံမှာရှိတဲ့မြင်မှုနဲ့မဟာပရိမြေကြီးမှာရှိတဲ့မြင်မှုဘယ်ရာကတာလွန်ပြီးတော့များပြားလေတဲ့အတိလျက်နဲ့မေးတဲ့စကားပေါ့တော်မြတ်စွာဘုရားမနှိုင်းရှင်လောက်အောင်ပဲအလွန်တရာမှခွာခြားပါလေ။မဟာပရိမြေကြီးမှာရှိတဲ့မြင်မှုဆိုတာလက်သေးပြားပေါ်မှာရှိတဲ့မြင်မှုနဲ့နှိုင်းဆိုင်ပါမှကိုမနှိုင်းရှင်လောက်အောင်အလွန်တရာမှများပြားပါလေ။အဲ့လိုလျှောက်တဲ့အခါကျတော့မြတ်စွာဘုရားယဟန်တို့တဲ့အဲ့ဒီဥမာတိုင်းပဲတစ္ဆာလေးပါးကိုတိတွားကြတဲ့အဲ့ဒီမှာတော့ဒတနာတံပရာယလို့တော့နော်ဒတနာတံပရာယဒတနာဆိုတာအမြင်ညာအမြင်မှန်တာကိုမြင်တဲ့ညာကိုဒီနေရာမှာဒတနာလို့သုံးတယ်။ဘောဓပတိမညာကိုရည်ညွှန်းတာ။အဲဒီနေရာမှာဒတနာဆိုတာဘာကိုရည်ညွှန်းလဲ။ဘောဓပတိမညာကိုရည်ညွှန်းတာ။သံပဒာယသံပဒာဆိုပြည့်စုံတာ။အဲ့ဒီညာအဲ့ဒီအမြင်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တယောက်ဒတနာသံပဒာယ။အဲ့ဒီပုဂ္ဂိုလ်တယောက်အတွက်ကုန်ခန်းတော်တဲ့ဒုက္ခတွေဟာမဟာပရိနိဗ္ဗာန်မှာရှိတဲ့မြေမုံများလို့အလွန်တရာမှများရတဲ့ဒသနတံပရာယဉာဏ်မြင်တဲ့ပြည်စုံတဲ့ပုဂ္ဂိုလ်တယောက်တွင်ကြံရှိတဲ့ဒုက္ခဟာလက်သေးပြားပေါ်မှာရှိတဲ့မြေမုံတစ်ပွဲအလွန်တရာမှနေတဲ့ဘဝရဲ့လက်ကျန်ဒုက္ခတွေဟာအလွန်တရာမှနေပါသွားပြီလို့ပြောတာဒါအနာဂတ်ကြီးအတွက်အလွန်တရာမှရှင်အေးစရာကောင်းတယ်ဟောပြောချက်ပေါ့နော်တရားဓမ္မတို့ဦးဇင်းတို့တစ္ဆာလေးပါးကိုထွတ်ထွင်းပြီးတော့မတိကြသေးတဲ့ပုံကိုယ်တွေရဲ့အနာဂတ်ကတော့ဒုက္ခတွေကိုမျောမှန်းလို့မရနိုင်လို့တိုင်းတာလို့မရနိုင်လို့နောက်အခြေမျိုးကြီးဖြစ်ကျင်တာတွေကဖြစ်ကျင်တယ်လို့ဖြစ်သွားနိုင်နေတာကိုဟုတ်လားဘယ်လောက်ဖြစ်မှလဲလို့မရင်ဖြစ်ကျင်တဲ့လောက်လည်းဖြစ်နိုင်နေတာကိုအော်အနာဂတ်ကိုမှန်းဆတယ်ဆိုတာကဒီအတိတ်နဲ့ပြစုံပါမှာပြစ္ဆုတ်ပါမှာဖြစ်နေတဲ့အနေထားကိုကြည့်ပြီးတော့အနာဂတ်ကိုမှန်းညာရတာဒါကဘုသူတံပြောတာပါ။နောက်မှာဘာဖြစ်မှာလဲဆိုတာကိုဘာကိုကြည့်ပြီးတော့ပြောရတာတော့အခုဘာဖြစ်နေလဲငါတို့ကဘာဖြစ်ခဲ့လဲဆိုတာကိုကြည့်ပြီးတော့ပြောရတာ။ဆိုကြပါစို့လွန်ခဲ့တဲ့အတိတ်ကာလကအကြောင်းတရားတွေလှုပ်ထားတာတွေရှိတယ်။နောက်မှာဖြစ်ဖို့အတွက်အကြောင်းတရားတွေလှုပ်ထားတာတွေရှိတယ်။အခုလောလောဆယ်လည်းပဲနောက်မှဖြစ်ဖို့အတွက်အကြောင်းတရားတွေလှုပ်ထားတာရှိတယ်အဲ့ဒီအကြောင်းတရားကိုကြည့်ပြီးတော့အနာဂတ်မှာဘာဖြစ်မလဲဆိုတာမှန်းလို့ မရနိုင်ဘူးလားရနိုင်တယ်ဒါကအပေါ်ရန်လေးဦးဇင်းကပြောပြတာဆိုကြပါစို့လွန်ခဲ့တဲ့လင်းငယ်ရက်ကလူသားမှုတစ်ခုကိုကျူးလွန်ထားတဲ့ပုံကိုတယောက်လောလောဆယ်ကျူးလွန်နေတာမဟုတ်ဘူးနော်လွန်ခဲ့တဲ့လင်းငယ်ရက်ကကျူးလွန်ခဲ့တာဒေချာပေါက်ရာဇောတံကိုသူရင်ဆိုင်ရလိမ့်မယ်ဟုတ်တယ်မဟုတ်လားပြေးရလိမ့်မယ်ရှောင်ရလိမ့်မယ်တင်းရလိမ့်မယ်ပဖမ်းမိသွားပြီဆိုလို့ရှိရင်အမှုကိုရင်ဆိုင်ရလိမ့်မယ်ပြီးရင်အပြစ်ဒဏ်ပေးတာကိုသူယူရလိမ့်မယ်သူ့ရဲ့အနာဂတ်ကိုလှမ်းမှန်းလို့မရဘူးလားအလိုမှမပြေလည်နိုင်ဘူးဆိုတာကိုဒေချာပေါက်မှန်းလို့ရတယ်ဟုတ်တယ်မဟုတ်လားဒါကြောင့်အတိတ်အစုံပံကိုကြည့်ပြီးတော့အနာဂတ်ကိုမှန်းလို့ရတယ်ခုတက္ကရာမတို့ရဲ့ဦးဇင်းတို့ရဲ့အတိတ်ကြီးပြစ္ဆုတ်ပံတွေကဘလို့ရှိခဲ့တာလဲဘလို့ရှိနေတာလဲအလွန်ကြီးမားတဲ့လွဲမားမှုကြီးရှိနေတယ်လွဲမားမှုကြီးဖြစ်နေတယ်အဲ့ဒါကိုဦးဇင်းတို့လည်းမပေရသေးဘူးတက္ကရာမတို့လည်းမပေရသေးအဲ့ဒါကဘာလဲထင်ရှားရှိတဲ့ယုံနံသဘောဝတရားကိုယုံနံသဘောဝတရားမျှပဲလို့အမှန်မမြင်နိုင်မဲနဲ့ငါလို့သူလို့ပုဂ္ဂိုလ်တတ္တဝါဆိုပြီးတော့အမြင်မှားနေတဲ့လက္ခဏာဒိဋ္ဌိကိုဒီအထင်မှားမှုအမြင်မှားမှုမရှိဘူးလားရှိတယ်အဲ့ဒီအထင်မှားမှုအမြင်မှားမှုကိုအခြေခံပြီးတော့လုပ်ခဲ့သောမှားယွင်းမှုများပြောခဲ့သောမှားယွင်းမှုများတွေးကြံခဲ့သောမှားယွင်းမှုများရှိခဲ့တယ်ဆိုတာသိကြရတယ်လွန်ခဲ့တဲ့အတိတ်ဘဝတွေမမြင်နိုင်လို့တသက်ထားလိုက်အောင်နော်ဒီဘဝမှာလည်းပဲစဉ်းစားကြည့်မယ်ဆိုရင်မရှိခဲ့ဘူးလားရှိခဲ့တယ်အခုလည်းပဲအဲ့ဒီအမှားယွင်းကြီးကမဖြစ်စည်းရတဲ့အတွက်ကြောင့်အဲ့ဒီအလွန်ကြီးကြီးတဲ့ငါသူပုဂ္ဂိုလ်တတ္တဝါဆိုတဲ့အထင်မှားအမြင်မှားကိုအခြေခံပြီးတော့အများကြီးမှားမြင်မှုတွေဟောမရှိဘူးလားရှိတယ်။အဲ့ဒီဟာကိုအခြေခံပြီးတော့အနာဂတ်မှာလည်းပဲအခက်မသင့်ရဲ့အကြီးကြီးမှားနိုင်တယ်ဆိုတာကိုလည်းမှန်းဆလို့ကြားနိုင်တယ်။ဒီငါဆိုရအလွန်ကြောက်စရာကောင်းတယ်နော်။ငါဆိုတာကိုအလွန်တံပိုးထားပြီးတော့အလွန်မြင့်မြတ်နုံနုံနဲ့အတိမကငါ့ကိုထိလာမယ်ဆိုလို့ရှိရင်တချို့အမေတက်ဖို့လည်းဝင်မလေးဘူးအဖေတက်ဖို့လည်းဝင်မလေးဘူးဆိုသည့်အထည်ယုံရင်းနဲ့ကြံထက်နဲ့မိုက်မဲတဲ့စိတ်တွေနဲ့မှားကြတာတွေထိတောင်းအမားနိုင်မို့လားမှားနိုင်တယ်ဒါကြောင့်ပုထုရှင်တွေကအဲ့လောက်ထိမှားနိုင်နေတယ်လို့ဟောတာလည်းရှိတယ်အဲ့တော့ပြောနေတာကကိုယ့်အနေအထားကိုကြည့်ပြီးတော့နော်အနာဂတ်ကိုလှမ်းပြီးတော့မှန်းကြည့်မယ်ဆိုရင်အနာဂတ်ဒုက္ခတွေကအများကြီးရှိနေတယ်အဲ့ဒီအနာဂတ်ဒုက္ခကိုဒီကနေ့ကိုယ်ကဖြည့်ဆည်းပြည့်ကျင်တယ်ဆိုရင်အကြောင်းတရားကိုကိုယ်ဖြည့်နိုင်မှုလို့ရတယ်။အဓိကတော့အဲ့ဒီတက္ကရာဒိဋ္ဌိကိုဖြည့်ဆည်းနိုင်မှုပဲ။အဲ့ဒါကိုဖြည့်ဆည်းနိုင်ဖို့ဆိုလို့ရှိရင်သစ္စာလေးပါးကိုပဋိဝေဒဆိုင်အောင်ပထမပဋ္ဌပတိမဉ္ဉာဏ်နဲ့မြင်အောင်ကြိုးစားနိုင်မှတက္ကရာဒိဋ္ဌိဆိုတာရောက်တာ။ဒါကြောင့်မြတ်စွာဘုရားကဓတတတမရာယသစ္စာလေးပါးကိုပဋိဝေဒဆိုင်အောင်သိကြတဲ့တောတပံပုဂ္ဂိုလ်တွေရဲ့ဒုက္ခတွေဟာတော့ကျန်တဲ့ဒုက္ခနည်းနည်းလေးပဲရှိတော့တယ်။လက်သေးပြားပေါ်မှာရှိတဲ့မြေမုံလောက်ပဲနည်းနည်းလေးပဲရှိတော့တယ်မကြခင်ကုံတော့ပဲ။ကုံခတ်သွားခဲ့တဲ့ဒုက္ခဖြည့်ဆည်းပြလိုက်တဲ့ဒုက္ခတွေကမာပရိမြေကြီးမှာရှိတဲ့မြေမုံများတပွဲအလွန်များတယ်။အလွန်ကြီးမားတဲ့ဆိုးဝါးတဲ့အမားကိုဖြတ်နိုင်တဲ့အတွေ့အကြုံအဲ့ဒီအမားကိုလည်းပဲသမုရှိရပဟံနောက်ဆုံးလုံးဝအမြစ်ပြတ်ချုပ်ငင်းရုပ်သိမ်းတော့အောင်ဖယ်ရှားလိုက်နိုင်တဲ့အတွေ့အကြုံဟုတ်လားသူ့ရဲ့ဒုက္ခတွေဟာပါမသိပြီးတော့ပြောပါလောက်အောင်မကြမ်းတော့ဘူးတဲ့လောသစ္စာလေးပါးကိုသိဖို့အတွက်အရေးပါကုန်အဲ့ဒီတုတ်တန်လေးကိုကြည့်မယ်ဆိုရင်လည်းမသိနိုင်ဘူးလားသိနိုင်တယ်အဲ့တော့ဦးဇင်းတို့ဘေးသက်ပေါင်းတော်အောင်တို့ဒီလောက်အရေးကြီးတဲ့သစ္စာတရားသစ္စာလေးပါအဲ့ဒါကိုသစ္စာလေးပါးကိုတစ်ပါးတစ်ပါးလျင်အတိပဲ၄မျိုးစီနဲ့သစ္စာအနက်16ချက်အဲ့ဒါလေးကိုဦးဇင်းအခုဆက်ပြီးတော့ပြောမယ်။ဟုတ်ဒီအချိန်တိုလေးအတွင်းမှာပဲစုံအောင်ပြောခြင်းနဲ့အတရားဟောတာလောဘကလည်းကြီးသေးတယ်ပြောရမှာ။အဲ့ဒါပထမဦးဇင်းတို့ဒုက္ခသစ္စာ။ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ပေးသတို့အားလုံးမှတ်သားထားကြဖို့ပြီးသား။နော်ဒုက္ခသစ္စာရဲ့အနက်အဓိပ္ပာယ်၄မျိုး။ဒါကိုပါဠိလိုလေးအရင်စပြီးတော့မှတ်ကြည့်မယ်နော်။ဒုက္ခသပိလနတောသင်္ခတတောတန္တပတ်တောဝိပရိနာမတောဒုက္ခရဲ့အ ਨੇ အဓိပ္ပာယ်၄မျိုးဒုက္ခသစ္စာကိုနားလည်ဖို့အတွက်အဲ့ဒီရှုထောင့်၄မျိုးကနေပြီးတော့ကြည့်မယ်ဆိုရင်ပို့ပြီးတော့နားလည်ဖို့အတွက်အထောက်အကူပြုနိုင်နေအောင်ဒုက္ခသပိလနတောသင်္ခတတောတန္တပတ်တောဝိပရိနာမတောပိလနသင်္ခတတန္တပတ်ဝိပရိနာမအဲ့ဒီအနက်၄ချက်ထဲကအဓိကကဘာလဲလို့မေးရင်ပိလနတော်ပဲတဲ့ပိလနပိလနဆိုတာနှိမ့်ဆက်တာပြောတာနော်တရားမလို့ဦးဇင်းတို့ခန္ဓာ၅လီဘုံလောကီကိုဒုက္ခဆိုလို့ဒီခန္ဓာကိုယ်ကြီးကိုပဲအဓိကဥတည်ပြီးတော့နားလည်ကြည့်ရအောင်နော်ဒ ုက္ခသစ္စာဆိုတာကိုတွေးမယ်ဆိုရင်ပထမဘယ်ကစတွေးမယ်ဆိုတဲ့ခန္ဓာ၅ပါးဒီဘဝဟာနှိမ့်ဆက်တယ်ဆိုတာကိုအမြင်အောင်ကြည့်ရတယ်ပိလနာနှိမ့်ဆက်ဘယ်ပုံပဲနည်းနှိမ့်ဆက်တာတုံးဆိုရင်နောက်၃ပါးနဲ့နှိမ့်ဆက်တယ်တဲ့ဒါကလေဒီဆိုဘုရားကြီးရဲ့ဉာဏ်ကြောင့်ဦးဇင်းတို့ပြောနိုင်တော့ယုံနဲ့တရားတွေကတတဝါကိုဘယ်လိုနှိမ့်ဆက်တာတုံးသင်္ခတာတဲ့အမြဲမပြတ်ပြုမြင်နေရသောအဖြစ်နှိမ့်ဆက်တယ်လုံနေရတယ်ရက်လို့ကိုမရအောင်ဘဝယက်တီဖို့အတွက်ဘာလုံနေရလုံနေရတယ်အဲ့ဒါလည်းပြန်ယုံစင်ရမယ်သွားရမယ်အဲ့ဒါသင်္ခတပဲဒါအလွယ်ဆုံးပြောတာနော်အကျဉ်းနာလေဖို့လိုတယ်နော်ရှားပွေပြီးတော့ကျွေးမွေးရမယ်ဝတ်စားခြင်းရင်ပေးရမယ်မိုးလုံးလေးလုံးထဲမှာထားရမယ်ပြောစုဆက်ဆံရေးမှာအရှင်ပြေအောင်လဲစူးစမ်းရအောင်မယ်အများကြီးပဲဒါပါလေလို့သင်္ခတအဲ့ဒါလုံပေးနေရတယ်ယက်ထာလို့မရအောင်နှိမ့်ဆက်တယ်ဆိုတာအဲ့လိုနီးနဲ့နှိမ့်ဆက်တာသတ္တင်္ခတာတဲ့နှိမ့်ဆက်ပြီးတော့တန်တာပါတယ်အဲ့လောက်လုတ်ပေးနေတဲ့ကြားတွေကပဲငင်းငင်းအေးအေးနေရလားဆိုတော့ငင်းအေးမှုမရှိဘူးပူပူလောင်လောင်စင်းစင်းရဲရဲပဲတန်တာပါဆိုတာပူလောင်တာကိုပြောတာနော်သင်္ခတာဆိုတာအမြဲတမ်းပြုပြင်နေရတာပြုပြင်နေတဲ့စကလုံးပြုပြင်နေဆိုတဲ့စကလုံးတဲ့လုတ်ပေးနေရတဲ့ဆိုတဲ့စကလုံးကိုအရင်ကပို့ကြိုက်တယ်ပြုပြင်နေဆိုတော့စာနည်းနည်းဆန်းတယ်နော်တကယ်အဲ့ဒါလည်းကောင်းပါလေအမြဲတမ်းပြုနေရတယ်ပြင်းနေရတယ်ကောင်းပါလေလေးလေးနက်နက်တွေးကြည့်ပြုတယ်ဆိုတာလောက်ရတာပဲလေနောက်အသည့်ဖြစ်အောင်လောက်ရတာပြင်ရတယ်ဆိုတာတကောအဟောင်းတော်လေးကောင်းအောင်လောက်ရတဲ့သဘောပြုပြင်ပေးနေရတယ်တခတအဲ့ဒီလိုလုပ်ပေးနေတဲ့ကြားတဲ့ကဘာဖြစ်တော့တန်တာပပူလောင်းနေရသေးတယ်ပင်ပန်းနေရသေးတယ်ဆင်းရဲနေရသေးတယ်တန်တာပအဲ့ဒီလိုပူပူလောင်လောင်ပင်ပင်ပန်းပန်းနဲ့နောက်ဆုံးတော့ဘာဖြစ်သွားလဲဆိုတော့ဝိပရိနာမတဲ့ပြောင်းလဲသွားတယ်ဖောက်ပြန်သွားတယ်ဟောလေးချက်နော်ပထမဘာပြောတော့ပိလနာနှိမ့်ဆက်တာဘယ်ပုံမင်းနှိမ့်ဆက်တာတော့သင်္ခတအမြဲတမ်းလုတ်ပေးနေရတယ်ပြုတ်ပြင်းနေရတယ်တန်တာပဒီကြားတဲ့ကပဲလောဘအပူဒေါသအပူသောကပရိဒေဝစိတ်တိုင်းမကြမှုအာအမြင်မျိုးရှုပ်ရင်မှုဒီအပူတွေအလောင်းတွေကလည်းရှုပ်မြိုက်နေသေးတယ်ဟုတ်လားအဲ့ဒီလိုနီးနေပဲပြီးတော့ဘာဖြစ်သွားတော့ဝိပရိနာမလုံးဝဖောက်ပြန်ပြောင်းလဲသွားတယ်နောက်ဆုံးဝိဒန္တနာဖယုတ်ဖယဲပြိုကွဲပြီးတော့ပျက်စီးသွားမယ်ဒါပဲလေဒုက္ခသစ္စာကိုနားလည်ဖို့အတွက်ဒီလေးချက်ကိုပယ်ပယ်နေနေစဉ်းစားရရမယ်တော့တူတူလေးကြော်လိုက်တော့လည်းပြီးသွားပဲเนาะဒါဒုက္ခသစ္စာပြီးတော့တာပဲဟုတ်လားဒါပေမဲ့ဝိဒ္ဓဘောင်းတို့ကောင်းတို့ကိုယ့်ရဲ့ဉာဏ်ကိုအခြေချက်နိုင်ဖို့လိုတယ်နော်တရားတွေကိုအကုန်လုံးနားပြီးတဲ့အခါမှာအကုန်လုံးအနှစ်ချုပ်နိုင်တဲ့ဉာဏ်လည်းရှိရမယ်။ဟောဒါလေးကဘာလို့ပြောတာဆိုတာလေးကိုစိတ်ထဲမှာအနှစ်ချုပ်ပြီးတော့အတူချုပ်ကလေးမှတ်တဲ့ဉာဏ်လည်းရှိရမယ်။အဲဒါကိုပဲတစ်ခုစီတစ်ခုစီမှအသေးစိတ်လည်းပဲကြည်ကြည်ပြန့်ပြန့်နားလည်တဲ့ဉာဏ်လည်းရှိအောင်ကြိုးစားရမယ်။သဘောပေါက်လားဗျာ။အနှစ်ချုပ်တဲ့ဘုရားလည်းမလွယ်ဘူးအကျေဖြန့်ပြီးတော့နားလည်တဲ့ဘုရားလည်းမလွယ်ဘူးဒါမဲ့လေ့ကျင့်ရင်တော့မရဘူးလားရတယ်နော်အမျိုးမျိုးကိုကြားဖို့နာဝမှတ်သားထားတာတွေနဲ့အကုန်လုံးနိုင်ရှင်ပြီးတော့လေ့ကျင့်ရမယ်စဉ်းစားရမယ်ဆင်ခြင်ရမယ်နော်ဒီဒါတွေကိုစဉ်းစားဆင်ခြင်တာကအလွန်ကောင်းတယ်အမြတ်စွာဘုရားကကာမဝိတ္တဗျာပါဒဝိတ္တဝိညာဝိတ္တလို့ဆိုတဲ့ဒကာသမားတို့ဥရှင်တို့နေ့စဉ်ကျမ်းနေတဲ့တွေးနေတဲ့အတွေးတွေတော့ကျင့်နေခြင်းမကျင့်နေခြင်းဆိုတဲ့အတွေးတွေပေါ့တော့ကျင့်နေမှုအတွေးတွေတွေးတော့ဒါများသောဖြင့်ကာမဝိတ္တပေါ့နော်မကျင့်နေဘူးဆိုတဲ့နဲ့တွေးနေတော့ဘာတွေတော့ပြာပါဒဝိတ္တအမြဲတွေးနေတာဘာတွေတော့ဒါတွေပဲကျင့်နေတာရဲ့မကျင့်နေတာရဲ့မကျင့်နေတာရဲ့ကျင့်နေတာရဲ့ဒီတွေကကိုယ်မထွက်နိုင်ဟုတ်လားအဲ့ဒါမြတ်စွာဘုရားကအဲ့ဒီကာမပြာပါဒဝိညာဆိုတဲ့ဒီအတွေးသုံးမျိုးဟာမငြိမ်းအေးစေဘူးမလွတ်မြောက်စေဘူးအတိညာကိုမဖြစ်စေဘူးတဲ့ဒါကြောင့်အဲ့ဒါတွေကိုမတွေးသင့်ဘူးတဲ့တကယ်လို့တွေးမယ်ဆိုလို့ရှိရင်အခုတစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့တွေးပါလို့မြတ်စွာဘုရားအဲ့လိုတိုက်တွန်းတဲ့သုတ်တန်လည်းရှိတယ်။တွေးမယ်ဆိုရင်ပါတွေးရအောင်။တစ္ဆာလေးပါးနဲ့ပတ်သက်ဖို့တွေးဘယ်တော့မှပြီးတယ်လို့မရှိဘူး။အလွန်ကြည်ပြတ်နေအလွန်လည်းနည်းနည်းတယ်။ခန္ဓာဟာဆင်းရဲတယ်ဆိုတာကိုနှီးမျိုးစုံနဲ့နားလည်အောင်ကြိုးစား။ခန္ဓာဟာဆင်းရဲတုံဆင်းရဲခဲဖြစ်တယ်ဆိုတာကိုနှီးမျိုးစုံနဲ့နားလည်အောင်ကြိုးစား။တကယ်အစ်စ်အမှန်ဖြစ်တဲ့အတွက်ကြောင့်တရားဓမ္မတို့ရဲ့ဉာဏ်ကသာတကယ်မှန်ခဲ့မယ်ဆိုရင်အဲ့ဒါကိုလက်မခံဘူးလို့မရှိဘူး။ဘာလို့သူကိုယ်တိုင်အဲ့ဒါကြီးကိုယ်တိုင်ကအစ်စ်အမှန်ကြီးပဲ။ခန္ဓာဟာဆင်းရဲတယ်ဆိုတာတကယ်အမှန်တရားပဲ။ဉာဏ်ရှိရင်ရှိသလောက်အဲ့ဒီဥစ္စာကိုနားလည်လိမ့်မယ်။မရှိတာကြီးကိုရှားဖွေရှားကြံပြီးတော့တွေးနေရတာမျိုးကြည့်နေရတာမျိုးမဟုတ်ဘူး။သဘောပေါက်ရဲ့လား။အေးဒါကြောင့်ဦးဇင်းတို့ဘေးသက်ပေါင်းတော်ဒုက္ခသစ္စာကိုအဲ့လိုနားလည်ရမယ်နော်။ ဒုက္ခသာပိလနာထောသင်္ခတထောတန္တာပတ်ထောဝိပရိနာမထောပိလနာထဆိုတာနှိမ့်ဆက်တဲ့သဘောသင်္ခတထဆိုတာပြုပြင်နေရတဲ့သဘောတန္တာပတ်ထဆိုတာပူပန်းနေရတဲ့သဘောဝိပရိနာမဆိုတာတစ်မျိုးတစ်မျိုးမြဲတဲ့မောပြန်ကြောင်းလဲနေတဲ့သဘောအဲ့ဒါကိုလေဒီဆော်ဘုရားကြီးရဲ့ဉာဏ်ကိုအမိပြုတ်ပြီးတော့အဓိကကဘာကိုနားလဲမှာတော့ပိလနထနှိမ့်ဆက်တယ်ဆိုတာကိုနားလဲရမှာနီးမျိုးစုံနဲ့နှိမ့်ဆက်တာကိုခံနေရတယ်ဆိုတာကိုနားလဲရမှာအဲ့ဒီနှိမ့်ဆက်ပုံနှိမ့်ဆက်နီးကိုအချင်းအရာနောက်3မျိုးနဲ့ဆက်ပြီးတော့တွေးရမှာဘယ်လိုနီးနဲ့နှိမ့်ဆက်တာလို့သင်္ခတအရေးရန်ပြုပြင်နေရတယ်လုတ်ကိုင်းနေရတယ်နော်ပြီးတော့ဗါတော့တန်တာပဒီကြားတဲ့ကပဲပူလောင်နေရတယ်ပင်မနေရတယ်ရှင်ရနေရတယ်အဲ့လိုနီးနေပဲဝိပရိနာမပြောင်းလဲပေါက်ပြန်သွားတယ်အဲ့လိုမျိုးတော့၄မျိုးဒါဒုက္ခသစ္စာရဲ့အနက်၄ပါးပါနော်ဒုက္ခသစ္စာကသစ္စာ၄ပါးထဲမှာအဓိကအကြဆုံးပဲအဲ့ဒါနောက်ပိုင်းကျတော့ဦးဇင်းတို့ပြောပါမယ်ဟုတ်လားနောက်သမုဒိယသစ္စာရဲ့အနက်၄ပဲဘယ်နှမျိုးတော့၄မျိုးအဲ့ဒါကိုကျတော့မြတ်စွာဘုရားဘယ်လိုဟောတော့အာယုဟနတ်ထောနိဒာနတ်ထောသံယောဂထောပရိဝဒတ်ထောသတ္တပုရိယတအာယုဟနတ်ထောနိဒာနတ်ထောပြီးတော့သံယောဂထောပရိဝဒတ်ထောအဲ့တော့ဦးဇင်းတို့အာယုဟနဆိုတာဒုက္ခတွေကိုစီးပူးတဲ့သဘောစီးပူးတယ်ဆိုတာရှားတာပေါ့နော်ဒုက္ခကိုရှားဖွေနေတာဒုက္ခကိုရအောင်ကြိုးစားနေတာဒုက္ခကိုကိုကအယားယူနေတာတော့လောဘရဲ့သဘောကဒုက္ခကိုအယားယူတဲ့သဘောရှိတယ်ဒီနေရာမှာဦးဇင်းတို့လေဒီဆိုဘုရားကြီးကဒီအနေအထားပဲ၄ချက်၄ချက်စီကိုအချင်းချင်းဆောင်ဖို့ကလေးလုပ်တာရှိတယ်။သမုဒယသစ္စာနဲ့ပတ်သက်ပြီးတော့စီဘူးနှင်းဆောင်ဖွဲ့အောင်နှောက်ချက်အချက်၄ပါးဒုက္ခပွားတယ်။ဆိုတော့ဒုက္ခသစ္စာမှာအဲ့ဒါလေးမရုတ်ခဲ့ရအောင်။ဒုက္ခသစ္စာကြတော့သူကဘလို့ရေးတော့ဆိုတော့နှိမ့်ဆက်ပြုပြင်ပူပင်ပေါက်လဲဒုက္ခမြဲတယ်။နှိမ့်ဆက်တယ်ဆိုတာပိဋကနာကိုပြောတာပြုပြင်တယ်ဆိုတာသင်္ကတကိုပြောတာနှိမ့်ဆက်ပြုပြင်ပူပင်ဆိုတာတန်တာပကိုပြောတာပြီးတော့လည်းတော့ဖောက်လေဆိုတာကဝိပရိနာမကိုပြောတာအဲ့ဒီအချက်၄ချက်နဲ့ညီအဲ့ဒါဒုက္ခလို့သာမှတ်လိုက်တဲ့အဲ့ဒါဒုက္ခပဲဒီနေ့မှာအဖြစ်နိုင်တာနှိမ့်ဆက်ပြုပြင်ပူပင်ဖောက်လေဒုက္ခမြစ်ဟုတ်လားအခုသမှုရိယကိုကျတော့ဘယ်လိုပြောတော့စီဘူးနှင်းဆောင်ဖွဲ့အောင်နှောက်ချက်အချက်၄ပါးဒုက္ခပွားတော့စီးဘူးတယ်ဆိုတာဟုတ်เนาะပညာတွေစီးဘူးတယ်ဆိုတော့ပညာရတာပေါ့ပညာစီးဘူးတယ်ဆိုတာတော့သုံးနှုန်းတာရှိရเนาะအခုဒီမှာစီးဘူးတယ်လို့ဆိုရင်သုံးနှုန်းတာအဲ့ဒါဘောင်းဆိုရာအောင်ရှာတာအယားယူတာတော့အာယူဟနဆိုတာသမှုရိယသစ္စာလောဘရဲ့အနေအထိပဲဘာကိုအယားယူတာတော့ဆိုတော့ဒုက္ခတွေကိုအယားယူတာအခုဘာကြောင့်ဒုက္ခတွေတခါတမတို့ဥပ္ပယနေတာတော့ဆိုရင်ရာအောင်ယူထားလို့ကိုရနေတာဒါပဲရှင်းရှင်းလေးပဲအဲ့ဒီရအောင်ယူထားတယ်ဆိုတော့ဘာပြောတော့အာယူဟနဘယ်သူကရအောင်ယူတာတော့လို့မင်းရင်လောဘကရအောင်ယူတာပေါ့အဲရခြင်းနဲ့စိတ်ကရအောင်ယူလိုက်တာပဲဘာတွေရတော့ဒုက္ခတွေရတယ်နောက်အာယူဟနစီးဘူးတယ်နောက်နှင်းဆောင်တယ်ဆိုတာနိဒာနကိုပြောတာအဲ့ဒီလောဘရှိလာပြီလောဘဖြစ်လာပြီဆိုရင်အဲ့ဒီလောဘကကိုယ့်ကိုဒုက္ခတွေကိုရော့ဟဲ့အင်းဟဲ့လို့ပေးတယ်လို့မျိုးဒုက္ခတွေကိုသူတဲဆောင်လာတယ်ယူဆောင်လာတယ်ကိုယ့်တွေကိုဆက်ဆက်မြိတ်မြိတ်ကိုတဲချလာတာလောဘကလောဘကဘယ်သူမှတည်လာတာမဟုတ်တခါတမတို့ဦးဇင်းတို့ဒီကိုဒုက္ခတွေရောက်လာအောင်ဘယ်သူကတည်လာတော့လောဘကတည်လာတာကိုယ့်ဟာကိုယ်တည်လာတယ်ဆိုရင်တော့အဖြေကတတိမမှန်သေးဘူးဟုတ်လားကိုယ့်ဟာကိုယ်ဆိုတာဘယ်လိုကိုယ့်ဟာကိုယ်ကတည်လာတော့ကိုယ်ထဲမှာအများကြီးရှိတာကိုယ်လို့ကြီးညွန့်တာတွေကအများကြီးရှိတာဘယ်ရာကတည်လာတော့လောဘကတည်လာတာအဲ့ဒီလောဘကပဲဒုက္ခကိုမရရအောင်ရှာဖွေစုဆောင်ထားတယ်။အဲ့ဒီလောဘကပဲဒုက္ခတွေကိုမဆုံးနိုင်အောင်ပယ်ယူလာတယ်၊ဆောင်းလာတယ်၊လူတွေပြောနေတယ်သိတယ်မို့လား။ရှုပ်ပါတယ်ဆိုရင်ကောက်ရွေးတွေပွေလာသေးတယ်။အစားထဲမှာရှုပ်ပါတယ်ဆိုရင်ကောက်ရွေးတွေပွေလာသေးတယ်။ငါကမှဒုက္ခတွေများတယ်၊လောဘတွေကလည်းမတတ်နိုင်ဘူးဆိုတော့နောက်ဘက်တို့ဒုက္ခတွေကိုအများကြီးမလုပ်လာတော့ပယ်လာတယ်၊ယူလာတယ်။အဲ့ဒါကိုဘာလို့ပြောတော့နိဒာနနော်စီဘူးနှင်းဆောင်စီဘူးတာကအာယုဟနပါဠိအသုံးနှုန်းလေးတွေနော်လေးနဲ့တဲ့ဉာဏ်လေးတွေဖြစ်ဖို့ပြုပြီးတော့ယုံကြည်မှုနဲ့ထက်သန်ဖို့ပါဠိအသုံးနှုန်းလေးတွေကတွေ့ပြီးတော့မှတ်စေချင်တာဟုတ်လားအာယုဟနနိဒာနပြီးတော့ဘာလို့တန်ယောဂတန်ယောဂဆိုတာစီဘူးနှင်းဆောင်ဖွဲ့နှောင်ဖွဲ့ထားတာနှောင်ထားတာနော်ကျိုးတွေနဲ့ဖွဲ့ထားတယ်ချီထားတယ်နှောင်ကျိုးတဲထားတယ်ဖွဲ့ဆိုတဲ့စကားလုံးနှောင်ဆိုတဲ့စကားလုံး ဒါပါလေလို့မေးရင်ချိုးတစ်ချောင်းနဲ့ပူးပြီးတော့ခြိထားအဲ့လိုခြိထားပြီဆိုလို့ရှိရင်အဲ့ဒီခြိထားတဲ့အရာမဖြစ်တာတော့ပူးခြိထားတဲ့အရာနဲ့တွဲနေတဲ့အမြဲတမ်းရှင်းနေတယ်ရှင်းတွဲနေတယ်သူတို့နှစ်ခုအမြဲတမ်းတပူးတွဲတွဲရှိနေတယ်တန်ယောဂဆိုတာအဲ့ဒါအမြဲတမ်းရှင်းတွဲနေတယ်လို့ပြောတာအဲ့ဒါကိုဆရာကြီးကဘယ်လိုရေးတာတော့ဖွဲ့နှောင်းလို့ရေးတာအဲ့ဒါပဲအတူတူပဲမို့လားလောဘသည်တတဝါနဲ့ဒုက္ခကိုကွဲကွာမတော့အမြဲတမ်းဖွဲ့ထားတယ်နှောင်းထားတယ်ရှင်းထားတယ်တွဲထားတယ်နော်နွားတဲ့ကောင်ကိုထဘိုးထဘိုးတုံးမှာတွဲထားတယ်ကားထားတယ်နော်ဖွဲ့ချိုးနဲ့လက်ဘင်းပတ်ပြီးတော့ဟိုဘက်ကထဘိုးကြီးနဲ့ထဘိုးတုံးအပေါက်ကိုထိုးထားလိုက်တယ်အဲ့ဒါပါလို့အောင်တော့ဒီလေကြီးသူယုံအောင်ပေါ့။နောက်တဘိုးတုံးမှာမလုပ်တာတော့သူ့ကိုဝယ်ချိုးနဲ့ဟာဒီအတုံးတုံးတွေကသိလားလဲမသိပါဘူး။ဘုရင်ကပြောနေရတာဝယ်ချိုးဆိုတာဘာပြောတာ။နွားရဲ့လက်ဘင်းကိုပတ်ပြီးတော့တဘိုးတုံးနဲ့တွဲထားတဲ့ချိုးကိုဝယ်ချိုးလို့ပြောတာ။အဲ့ဒီတည်းတောသူတောသားတွေပါရင်တော့သိမှာ။အဲ့ဒါပြောရင်တော့ဘာလို့ဆိုတော့လောဘဆိုတာတတ္တဝါကိုအမြဲတမ်းဒုက္ခနဲ့ဖွဲ့နှောင်ထားတာရှင်တွဲထားတာ။ဒုက္ခနဲ့အမြဲတမ်းမကွဲမကွာအောင်နေနေရတာ။အော်ဒုက္ခနဲ့မလွတ်ကင်းမဲနဲ့နေနေရတာ။အဲ့ဒါကဘာလို့ပြောတော့တန်ယောဂ။ခြေကိုနှင်းဆောင်ဖွဲ့နှောင်နှောင်ရှက်အဖြစ်လေးဘဝဒုက္ခပွား။နှောင်ရှက်ဆိုတာအဲ့ဒါပလီဘောဒါကိုပါလာပြန်တာ။ကောင်းတာလုပ်တော့မယ်ဆိုရင်အမြဲတမ်းအဲ့ဒါလောဘအရင်ခံတဲ့ကိလေသာတရားကအမြဲတမ်းနှောင်ရှက်တယ်တဲ့။အနှောင်ရှက်ပေးတယ်။ခကြီးမတွေ့အောင်လုပ်တယ်။နောက်ကလည်းဆွဲထားတယ်။အမြင်နေတန်းနေတယ်။ထက်တွေ့ရမယ့်ကိစ္စတွေအများကြီးကိုသူပြောလိုက်တယ်။အဲ့ပါတော့ပတိဘောဓအဲ့တော့မောဟုတ်ချော်ကြီးကတော့ထွက်ရလမ်းကြီးမခကြီးကိုတားဆီးနှောင်းရှက်ကန့်ကွက်တဲ့သောအနဲ့သဘော၎င်းလို့အဲ့လိုဆိုကြီးကရေးတယ်အဲ့ဒီစာလေးကတော့ဦးဇင်းကအလွန်ကြိုက်တယ်ထွက်ရလမ်းကြီးမခကြီးကိုတားဆီးနှောင်းရှက်ကန့်ကွက်တဲ့သောအနဲ့သဘော၎င်းလို့ပတိဘောဓကိုဖော်တာပြန်တယ်တောင်းတယုံဟာမတားဘူးလောဘကတကယ်အလုတ်ကြမှာသူကအပြည့်ပြင်းတာ။တော့ဒါနလောက်လဲတခါလေးတိတ်မတားဘူး။တိလာလောက်လဲတိတ်ပြီးတော့မတားဘူး။တကယ်ကိုခန္ဓာရဲ့အကြောင်းကိုသိအောင်လုပ်ပြီးတော့ဒါကိုကြည့်အောင်လုပ်အောင်လုပ်တော့မဟေ့ဆိုရင်တော့အဲ့ဒါအကြီးကြီးလာလိမ့်မယ်ရှေ့ကနေပြီးတော့။တော့ပေါ့လား။အဲ့ဒါရဲ့အတိပဲဘာလို့ပြောတော့ပလီဘောဓာနော်ဒါကိုဆရာကြီးကစီဘူးနှင်းဆောင်ဖွဲ့နှောင်နှောင်ရှက်အချက်၄ပါးဒုက္ခပေါ့ဒီအင်္ဂါ၄ခြင်းနဲ့ပြည့်စုံလို့ရှိရင်အဲ့ဒါဒုက္ခဖြစ်ခြင်းရဲ့အကြောင်းသမှုရိယသစ္စာလို့သာအမှန်အသေးချာမှတ်ပါလို့ဒီလေးပဲပြောတာနော်အဲ့ဒါဦးဇင်းတို့ပြန်ပြောမယ်နော်အာယုဟနဒုက္ခတွေကိုရှိဘူးတယ်ကြာအောင်ရှာတယ်ယူတယ်နိဒာနဒုက္ခတွေကိုမလို့တော့သဲဆောင်လာတဲ့ဒုက္ခတွေကိုပေးနေတယ်ဒီလောဘကတန်ယောဂဒုက္ခတွေနဲ့အမြဲတမ်းမကွဲမကွာအောင်ရှင်တွဲနေစေတယ်၊ပွဲ့ထားတယ်၊ခြိထားတယ်၊နှောင်တင်း၊နှောင်ယိုးတဲထားတယ်။ဟုတ်လား။နှောင်ရှက်၊နပ်ပလီဘောဓ။ကောင်းတာလုပ်တော့မယ်ဆိုရင်အကြီးကြီးနှောင်ရှက်တယ်။အထူးသဖြင့်ကောင်းတဲ့ကောင်းတဲ့အရာကိုလုပ်မယ်ဆိုလို့လေနှောင်ရှက်လေးလေးပဲ။ဟုတ်ရဲ့လား။အဲ့ဒါပါတော့သဗုဒ္ဓယသစ္စာရဲ့အနေဒိဋ္ဌိလေးချက်။ဟုတ်ရဲ့လား။အဲ့ဒါဦးဇင်းတို့နှစ်ချက်ကြည့်သွားရင်နော်။နောက်ဦးဇင်းတို့ဏိရောဓသစ္စာရဲ့အနေအထားပဲ၄ချက်။နော်အဲ့ဒါကြောင့်ဟိုဦးဇင်းတို့မြတ်စွာဘုရားဘလို့ဟောတော့ဏိရောဓတနိတ္တနထောဘဝိဝေကထောအမတ္တထောအပင်ကတထော။နော်နိတ္တနဆိုတာထွက်မြောက်သွားတဲ့သဘောကျွတ်လွတ်သွားတဲ့သဘောကျွတ်ပြီးလွတ်ပြီးလို့လူတွေပြောနေတာ။နိတ္တနဒုက္ခတွေကကျွတ်လွတ်သွားတဲ့သဘောဘဝိဝေကတဆိုတာဒုက္ခတွေနဲ့ဘာမှကိုမဆက်ဆံတော့ဘူးလုံးဝခင်းကွာသွားတဲ့သဘောနော်ဘဝိဝေကပြီးတော့ဘာလို့ဆိုတော့အမတ္တထားတယ်ပျက်စီးခြင်းမရှိတဲ့သဘောနော်အဖြစ်သဘောမဟုတ်တဲ့အတွက်ကြောင့်သူ့မှာအပြည့်သဘောဆိုတာမရှိဘူးအမတ္တထားမသိတဲ့သဘောမပြည့်တဲ့သဘောအပင်ကတ္တဆိုတာအကြောင်းတရားမရှိဘူးသူ့ကိုပြုတ်ပြင်ဖန်တီးထားတဲ့အကြောင်းတရားမရှိဘူးဒါကြောင့်ပြုတ်ပြင်စရာလည်းမလိုဘာအလုံးမှမရှိဘူးပေါ့အသင်္ကတ။နော်နိဗ္ဗာန်အကြောင်းကပြောရတာအခက်အခဲဆုံးမှာပဲ။နော်။ဒါပေမဲ့ဒီအနေတိပ္ပိလေးခုနဲ့နှိုင်းရှင်ပြီးတော့တွေးရမယ်။နော်နိတရဏပြမြောက်သွားတဲ့သဘောလွတ်မြောက်သွားတဲ့သဘောပဝိဝေကတ္ထ။နော်အရှိဟုတွေးနေတဲ့လုံးဝကင်းသွားတဲ့သဘောဟုတ်လား။အမတ္တထမပြက်စီးတဲ့သဘောအသင်္ကတ္ထဘာမှမလုပ်ရတဲ့သဘောမပြုတ်ပြင်ရတဲ့သဘော။အဲ့ဒါကိုဆိုကြီးကဘယ်လိုရေးတော့ဆိုတော့ကျွတ်လို့စိတ်ကိုယ်မသေးမပြုတ်ဒုက္ခအမှန်ချမ်းသာအမှန်ဆိုတာကိုဒီလေးချင်းနဲ့တိုက်တာကြီးတဲ့ဒုက္ခတွေကကျွတ်လို့သွားသလား จุลโลชุระอะไรนิทรณาหัวพิโอระนะจุลโลไซกุยเลยไซกุยชุระก็โอ้ดีสว่างเจ้าเวรคิดได้อันนี้จีริอบูเบเนเนี่ยลงว่าคิงไซตัวเลยตัวบ่คิงกว่าตัวเลยตัวบ่มาปัดตัวเลยตัวบ่มาเสสตัวเลยตัวบ่อะไรว่าไซกุยลูกพิโอระนะจุลโลไซกุยมาดีมาพิวมาดีชุระอามาดัจจะมาพิจิตรหัวพิโอระอามาดัจโตนะမပြုတ်ဆိုတာဘာပြောတာတော့အသင်ခတ္တသောမပြုတ်ပြန်ရဘူးဆိုတာပြောတာ။တော့ကျွတ်လို့စိတ်ကိုမသေးမပြုတ်ဒုက္ခအမှန်အဲ့ဒီလေးချက်နဲ့အညီတယ်ဆိုရင်အဲ့ဒါဘာတော့ကျမ်းပါပဲတဲ့အဲ့ဒါနိဗ္ဗာန်ကိုပြောတာလေ။တော့ဒီဒေါသသစ္စာရဲ့အလေးတိပဲခနည်းချက်တော့လေးချက်ကျွတ်လို့စိတ်ကိုမသေးမပြုတ်ဒုက္ခအမှန်မဆလို့ကြီးကအလွန်ကြစ်လက်သိတိအောင်လဲရေးတတ်တယ်အသေးစိတ်အနုစိတ်လေးတွေရေးပြီးဆိုရင်အလွန်မျက်စိတွေမြင်အောင်ရေးတတ်တယ်။တော့ဒုက္ခသစ္စာအနယ်လေးချက်လည်းမမေ့နဲ့နော်။နှိမ့်ဆက်ပြုပြင်ပူပင်ပေါက်လဲဒုက္ခမြင်။တော့သမုဒိယသစ္စာကျတော့ဘလို့ရေးတော့စီဟုနှင်းဆောင်ဖွဲ့နှောင်နှောင်ရှက်အချက်လေးပါဒုက္ခပွား။ဟုတ်လား။ခုနိရောဓသစ္စာကိုကျတော့မတိဟဲ့ကျွတ်လို့စိတ်ကိုမတိမပြုဒုက္ခအမှန်။ဟုတ်ရဲ့လား။ဒီတော့သစ္စာရဲ့အနတိတ်ပဲ၄မျိုးဒါတွေကဉာဏ်ပညာကိုအလွန်ထိရောက်ရောက်ဖြစ်ပေါ်စေတဲ့တရားတွေပဲဘုရင်တို့အိန္ဒိယ၅ပါးကိုပြောတဲ့အခါမှာပဉ္စိန္ဒြေဆိုတာထိဆုံးမှပါတယ်နော်အဲ့ဒီလူတယောက်မှာပဉ္စိန္ဒြေဘယ်လောက်ရှင်းတယ်လဲမရှင်းဘူးလေပညာဘယ်လောက်ထက်လဲမထက်ဘူးလဲဆိုတာသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့သူဘယ်လောက်သိလဲနားလည်လဲဆိုတာနဲ့တိုင်းတားရမယ်လို့ဒီလိုမျိုးဆိုပြဟောတာရှိတယ်။ခန္ဓာဟာဆင်းရဲတယ်လို့သူဘယ်လောက်သိလဲ။အဲ့ဒါသူပြင်ရဲ့သူ့ရဲ့ဉာဏ်ပညာအတိတ်နဲ့ပဲ။လောဘဟာဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့သူဘယ်လောက်သိလဲ။အဲ့ဒါသူ့ဉာဏ်ပညာရဲ့အတိတ်နဲ့ပဲ။တော့နိဗ္ဗာန်ရဲ့အကြောင်းကိုသူဘယ်လောက်သိလဲ။လောဘချုပ်မှဒုက္ခချုပ်မယ်ဆိုတာနဲ့ပတ်သက်ပြီးတော့သူဘယ်လောက်သိလဲ။အဲ့ဒါသူ့ဉာဏ်ပညာရဲ့အတိတ်နဲ့ပဲ။သဘောပေါက်ရလား။ဒါကြောင့်ဒါလေးတွေကိုပေးသက်ပေါင်းသူတော်တို့ဘလေးနဲ့ထားပြီးတော့မှတ်သားတဲ့နဲ့စဉ်းစားတဲ့နဲ့ဆင်ခြင်တဲ့နဲ့ပေါ့။နော်ကျွတ်လို့စိတ်ကိုမတည်မပြုဒုက္ခအမှန်ဟုတ်လားအဲ့ဒါဦးဇင်းတို့တစ္ဆာသုံးပါးရှိရင်နော်နောက်ဆုံးဦးဇင်းတို့မဂ္ဂတစ္ဆာနော်မဂ္ဂတစ္ဆာကိုကြာတော့ဘယ်လိုပြောတော့နေယနတ္ထောဟိတုထောဒသနတ္ထောနော်ပြီးတော့ပြောတော့အာတိပတိယထောရလေးချက်နော်နေယနာဆိုတာကဩထွက်မြောက်သွားစေတာသောတော်ကနေတရဏကထွမြောက်သွားတာအတူနော်သူကကျွတ်လွတ်သွားတာလွတ်မြောက်သွားတာအခုနေယာနဆိုတာကထွမြောက်အောင်တွန်းအားပေးတဲ့သဘောပေါ့နော်ထွမြောက်သွားစေတာသူကထွမြောက်သွားစေလို့ပန်းနဲ့ရောက်သွားပြီဆိုရင်နေတရဏကျတော့ထွမြောက်သွားပြီလို့ပြောတာနားလည်ဖို့လို့နော်အဲ့ဒါဦးဇင်းတို့နေယာနဆိုတာဘာလို့ထွမြောက်တာဟိတုထောဆိုတာကဘာပြောတော့ဆိုတော့သူကစလို့ကြီးကတော့သူကနော်ကောင်းမှုတွေမြင်မြင်မှုတွေအားလုံးရင်ခိုင်မြဲဆိုတာတည်မြဲနေတဲ့သဘောနော်မိခင်ရှင်ပါကိုချင့်မှကောင်းမြတ်တာတွေဟာတည်မြဲတာကြီးပွားတာခိုင်မြဲတာအဲ့လိုမျိုးကောင်းတာတွေအားလုံးဖြစ်ခြင်းရဲ့အလွန်ကြီးကျယ်တဲ့အကြောင်းတရားကြီးတစ်ခုဟိတုထောဆိုတာနိဒရဏကထမြောက်တာ။ဟောထမြောက်စေတာ။ဟိတုထောကကောင်းတာဒီအားလုံးရဲ့တည်မြဲနေတာ၊ကြီးပွားနေစေတာ၊ခိုင်မြဲနေစေတာ။ဒါကြောင့်စီတော်ကြီးကသူကထမြောက်တည်ခိုင်မြင်နိုင်ကြီးကဲသူ့လမ်းမြဲဒီလိုကြီး။မြင်နိုင်ဆိုတာသတ္တနထအတိအမြင်ကိုသူရတာ။နော်မဲခင်ရှင်ပါကိုပွားများလို့ရှိရင်တေချာပေါ့အဲ့ဒီပုဂ္ဂိုလ်ကမတိသေးတာမမြင်သေးတာကိုသိနိုင်တယ်မြင်နိုင်တယ်သောတပတိမဉ္ဇဉ်ရမယ်ဆိုရင်တော့အဲ့ဒါနိဗ္ဗာန်ချမ်းသာကိုတောင်သူကသိတယ်မြင်တယ်ဆိုတဲ့အဆင့်ထိသူရဲ့အတိတ်အတွက်အမြင်တတ်တယ်ကဖြစ်သွားတော့မြင်မှသွားဒါကိုတသနာလို့ပြောတာတော့ကြီးကဲဆိုတာကသူကအဋ္ဌပတိယထကိုပါလာပြန်တော့အဋ္ဌပတိယထဆိုတာကဒီမဂ်ကြီးရှင်းပါသည်တတ္တဝါတွေရဲ့အပေါ်မှာဘုဒ္ဓဘာသာရှင်တွေကိုအများကြီးရှိနေစေခြင်းအားဖြင့်အကြီးအမှုတရားကြီးတစ်ခုအနေနဲ့သူလွှမ်းမိုးထားနိုင်တယ်။များသောဖြင့်ဒီကတော့တို့ဦးဇင်းတွေဆိုတာကဟော အကြီးအကဲကိုအပေါ်မှာရှိတယ်ဒါပေမဲ့အဲ့ဒီအကြီးအကဲကအကောင်းမဟုတ်တဏှာလောဘဆိုတဲ့အရာဟာတတ္တဝါတွေရဲ့အကြီးအကဲပေါ့ကိုယ်တကယ်လို့မဂ္ဂင်7ပါးကိုပွားမယ်ဆိုလို့ရှိရင်အဲ့ဒီအကြီးအကဲနေရာမှာဘယ်လိုရောက်လာတော့ဆိုတော့ဒီသူတော်ကောင်းတရားအတိဉာဏ်ပညာသူကအကြီးအကဲဖြစ်လာအကြီးအကဲအပြောင်းလဲဖြစ်အောင်ဘယ်လိုလုပ်တော့ဆိုတော့မဂ္ဂင်7ပါးကိုပွားများတဲ့အလောက်ကလုပ်တယ်နော်သူ့ကိုပွားများမှတကယ်တကယ်ဓမ္မတို့ဦးဇင်းတို့ရဲ့ကောင်းကျိုးစီးပွားကိုဆောင်ရွက်နိုင်မဲ့အကြီးအကဲကိုကိုရတာလို့ဒီလိုလေးလေးတွေ့တွေ့နားလည်နေကြအောင်။နားလည်ပုံနားလည်နေကြရတော့သိတော့မကွာဘူး။ဒါပေမဲ့အမျိုးမျိုးနားလည်လို့ရတဲ့အပိုင်းလေးတွေမရှိဘူးလား။ရှိတယ်။ဒါကြောင့်နောက်ဆရာတော်ဒီတရားဟောပြီဆိုလို့ရှိရင်စုံအောင်နားယူတာကောင်းတယ်။ဟောဆိုကို့အမြင်လေးတွေသူ့အမြင်လေးတွေကိုကို့များများသိရတာပေါ့နော်။ဟုတ်ရဲ့လားအေးအခုလည်းပဲဦးဇင်းတို့ကတော့ဩကိုယ့်ရဲ့မြင်ကတော့အဲ့မရှိတော့ပါပဲကိုကတော့လေဒီစောကြီးရဲ့တစ္ဆတ်ထဒီပင်နေတော့စတုတစ္ဆတ်ဒီပင်နေဆိုအဲ့ဒီကျမ်းစာလေးတွေရှိတယ်အဲ့ဒါလေးတွေဖတ်ပြီးတော့ဒါဦးဇင်းကပြောတာပါဟုတ်လားအဲ့တော့အနည်းဆုံးတော့ဒကာသမားတို့နားယူကြည့်မယ်ဆိုလို့ရှိရင်အဲ့ဒီဒီပင်စာအုပ်လေးတွေကိုနော်ဖတ်ရတဲ့နော်တတိတေတာတော့ဖတ်ရတဲ့အတွေ့အကြုံလေးတော့အနည်းဆုံးတော့ရနိုင်တော့ဒါမျောလင့်တာကကိုယ်ပိုင်ဉာဏ်လေးနဲ့ဆက်ပြီးတော့ဒါတရားဟုတ်တယ်လို့မှန်မှန်ကန်ကန်ထောက်ခံနိုင်တဲ့အနေအထားတည်းကိုရအောင်စဉ်းစားသိခြင်းနဲ့စဉ်းစားသိခြင်းနဲ့ပေါ့အဲ့ဒါကိုတော့မျောလင့်ပါဟုတ်ရလားအဲ့တော့ဦးဇင်းတို့မကသစ္စာနဲ့ပတ်သက်ပြီးတော့အနေအထိပ်ပဲ၄ချက်နော်ထွတ်မြောက်ကြည်ခိုင်မြင်နိုင်ကြည်ကဲသူလမ်းမြေဒါမဲ့ခင်ရှင်ပါဘွားမြတ်မဲ့ရှင်ဒီမဲ့ခင်ဒီပင်လေးရဲ့တတ္တဝါကိုဒုက္ခနဲ့ကနေပြီးတော့ထမြောက်သွားအောင်လွတ်မြောက်သွားအောင်ဆောင်ပို့လိုက်တာ။တရားတို့ကိုနေတရဏထဟောနေယာနထနဲ့ထမြောက်သွားစီတယ်လွတ်မြောက်သွားစီတယ်။အဲလွတ်မြောက်သွားစီတဲ့တရားကိုကျင့်သုံးမှလွတ်မြောက်သွားတယ်ဆိုတဲ့နိဗ္ဗာန်နေတရဏကိုရပါ။နော်နေယာနကိုကြိုးစားမှနေတရဏနဲ့ပြည့်စုံမယ်ဆိုတဲ့အတိတ်ပဲပေါ့။နိယာနာကပါတော့ထွတ်မြောက်သွားစီတာနိတရဏကထွတ်မြောက်သွားတာဟိတုထဆိုတာပါပြောကြတော့ဆိုတော့ကတီးခိုင်လို့ဆိုကြရရေးတယ်သူတော်ကောင်းတရားတွေတီးနေတာခိုင်မြဲနေနေတာပဲခင်ရှင်ပါရဲ့အ내စိတ်တွေပေါ့တော့မြေရန်သတိလေးနဲ့ဝရိယလေးနဲ့တိတိငြိမ်ငြိမ်ကြိုးစားနေတယ်တမာတိမကင်သုံးပါးကိုရည်ညွှန်းတာနော်အဲ့လိုဆိုလို့ချင်းဘာတွေရအောင်တမာတိတိပတိမြဲဘူးဆိုတဲ့နော်အမြင်မှတိတဲ့အမြင်မှသမသင်္ကပ္ပတရားမတိမြဲဘူးဆိုတာကိုအဖက်ဖက်ကနေပြီးတော့မမကံကစဉ်းစားတယ်သမသင်္ကပ္ပပညာမကင်၅ပါးအဲ့ဒါကိုမဟုတ်ဆိုရဘယ်လိုပြောတာလौတာမကင်၅ပါးလို့ဒီလိုပြောတာနော်သမာဓိမကင်၃ပါးနဲ့ပညာမကင်၅ပါးသူတို့ ਨੇ ကြိုးစားပြီးဆိုတော့မှသီလမကင်၃ပါးပါတစ်ချိန်မှာတပြိုင်တည်းပြည့်စုံနေတယ်အဲ့ဒီတပြိုင်တည်းပြည့်စုံနေဆိုတာကမဲ့ညံကိုရတဲ့အခိုက်အတန့်ကိုပြောတာတဲ့ကျန်တဲ့အချိန်မှာသီလမကင်၃ပါးဆိုတာတပြိုင်တည်းမရှင်နိုင်ဘူးလို့ပြောတယ်ဒါကစာအယပြောတာပေါ့ဟုတ်ရဲ့လားအဲ့တော့ပြောနေတာကဘာလို့မဲ့ခင်၈ပါးကိုကျင့်သုံးမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာသူတော်ကောင်းတရားတွေမြင့်မြတ်တဲ့တရားတွေဟာအီမြဲမယ်ခိုင်ခန့်နေမယ်အဲ့ဒါကြောင့်မလို့မဂ္ဂင်၈ပါးကိုဟိတုထအနဲ့သဘောရှိတယ်လို့ဒီလိုလည်းပြောရအောင်။အဲ့တော့ဒတနာဆိုတာလေးကတော့အလွန်အားရစရာကောင်းမြင်ရလိမ့်မယ်။မြင်ရလိမ့်မယ်ဆိုတာသိရလိမ့်မယ်လို့ပြောရတာ။မြင်တယ်ဆိုတာကနှမျက်စိနဲ့မြင်တာကိုတင်စားပြီးတော့နားလည်အောင်ပြောတာပေါ့နော်။စိတ်ထဲကနေပြီးတော့မြင်သွားတာ။အဲ့ဒါကိုဘယ်လိုပြောမလို့သိတာလို့ဒီလိုပြောလို့မရဘူးလား။ရတယ်အမှန်တရားတွေကိုသိတော့တာမြင်သွားတာခုတကတော့ဦးဇင်းတို့တွေကအမှန်တရားတွေကိုသိတဲ့အစဉ်မြင်တဲ့အစဉ်ကဘယ်ရန်ကြီးမကြည်မာသေးဘူးဒါကြောင့်တဖြည်းဖြည်းနဲ့မကြည်မာသွားအောင်ဆိုကြီးကတော့သူကအများကြီးရေးပြပါလေဟောတာဗံဖြစ်သွားပြီဆိုလို့ရှိရင်အလွန်တရာခိုင်မြဲသွားပြီပေါ့တေချာပေါ့တက္ကရာကအနာဂါယန္တာဖြစ်ပြီးတော့ပြန်ပြီးတော့ရှော့ကြတဲ့ဆွေယူသွားတဲ့အကြောင်းမရှိတော့ဘူးတစ်စင်းတစ်စင်းတိုးတက်ပြီးတော့ကြီးပွားသွားဖို့ရတာနဲ့အကြောင်းရှိတယ်ပေါ့ဟုတ်လားဖြစ်တုထကိုအဲ့ဒါလိုလေးရေးတာဆိုကြီးရတော့ဒသနမြင်နေဆိုတော့တစားတစားပို့ပို့ပို့ပို့ပြီးတော့သူတိလာဖို့မြင်လာဖို့ဒါအကြောင်းရှိတယ်哦ပကင်ရှင်ပါ့ကိုပွားများရဲ့ဟုတ်လားနောက်ဆုံးမှပြောတော့အာတိပရိယကောင်းမြတ်တဲ့တရားတွေနဲ့ကိုဟာကိုစိုးကိုပိုင်နေနိုင်လိမ့်မယ်ခုတကတော့ဦးကြီးတို့ကကိုစိုးကိုပိုင်အနေနဲ့အဘိဇဝါဆိုးပိုင်တာလောဘကဆိုးပိုင်တာဒါဦးကြီးတို့လည်းဒီတိုင်းပဲတရားဓမ္မတို့လည်းဒီတိုင်းပဲ Kuku suhu bayi ni dek, kuku luang muda dek, kuku cukai ni dek, kuku teka aji ke ya kejuru. Loba apa? Loba apa? Tahu sanjir dek. Nego wan loba ni jauh, kuku loba ni sepsi ni. Kuku loba ni jauh, nak loba ni le sepsi oh ma. Kuku yajin lagi dah ni. Enak kuku jalan lagi sudah macam cerca biru dekah yajin dia jauh dekah sih lah biar. Tahu mohon lah. Nego loba inang tamu loba kuku cie, enak alon tenjari. อาสาก็อีหนองอยู่ยินน่ะตะคู่เว้ยปี้ยินบาผิดล่ะตาตมิดิยาลาเมบ่ตาตมิดิยาลาตาตมิดิตัวลูจินยาดาบ่ชื่อฮู้ล่ะชื่อเว้ยอ๋อกูอดตองบ่ฮู้ดอกฮู้เนาะงาอดอาสาตรงก็งาอดปี้ยะตองงาหาดิอดหอบ่เจี๊ยบยังล่ะบ่ซ้องเนาะอดงาหาดิก็บ่ซ้องเนาะงาหาดิก็งาอดสิบ่ตีบ่เชิงงาหาดิก็สิล่ะตาตมิดิยาเนี่ยบาดิบ่ล่ะเนาะมีดิอดอ๋อ ตุ้ยเนี่ยเบยมาซ้องเนาะอลุงอัตติชีมาจนไปที่ล่ะเนาะมิตรดิไอ้ตัวก็บลาบ่ชื่อเนาะตัวน่ะเซยโยลาบ่ชื่อเลยตุ้มอ่ะมีหมกุมีเนี่ยเท่าล่ะอะไรอะไรไอ้ตัวบาตะคาลีตุซินมาเนี่ยแต่ตัวอึดติลงไม่อ่ะอุเซนเลเวล3ดิตะมีดิมีดิมิตรดิชื่อเนี่ยซินมามาเว้ยดิงาหาดิโหลเลิกถ่าล่ะอ๋อแล้วเปล่าเจนน่ะก็บ่ซ้องโลบ่ซ้อล่ะน่ะตะคู่ตะคู่จ้องผุบๆพี่တော့ปွားล่ะเด็ดๆตะโกดิชื่อ
ไม่ได้ดูกูเปียวว่าเลยอุจินุน้องเฮดีเดซะยะเตจีก็มุรุลักษณะซะแท้มานี่มีบยาโกยาจินน่ะอะซาตรงอ่ะตูเปียวล่ะเว้ยมีบยาโกเว้ยตูยาจินน่ะตูยาจินน่ะก็มีบยาเตี่ยวก็ด่าเว้ยน้องมีบยาโกยาไปสรุปมาบาลียาจินอ่ะไอ้นี่ยาจินอ่ะเนี่ยถ่ายเงินนี่ยาจินอ่ะเนี่ยซ้าเสียตอกเสียยาจินไม่ซ้องเนาะไอ้นี่มาตูตังเวกันยาตัวล่ะไอ้นี่ไอ้นี่อเมียนโกยาอ๋อมีบยาก็เว้ยตูโกเปลี่ยนไปแล้วเตียปะอ่ะ ดอกเบี้ยเงินนะก็บาร์ดอนใช่ไหมมาสู้มูถ้าจะเด็กอะไรมาดูอุจินุยเอเชมาอจีเกียร์ก็จะชี้เราล้อบ้านชี้เลยตัวกูว่าเลือดมวยถ้าเรนี่ถ้าเรชี้เกล้าเอาล่ะแล้วตัวแบบเปลี่ยนบีดอกบาร์ดอนกูว่าล้อมมูถ้าเรกูมวยเรียนยาวกูเปลี่ยนเช่าซะนะถ้าอย่างอุจินุไปเดาบอลตัวนั้นอจีเอเกอเซมังกูยังบ่ด้วยบอลบอลเราไม่กินเชื่อบ้างกูความยังบอลเลยไม่กินเชื่อบ้างกูความยังลูกความยังมีสุดลุ่ยเองไอ้ที่ไม่กินเชื่อบ้างที่เป็นเนี่ย อะไรส่วนอารมณ์จิตใจเมียงละสีหลังวัวเฮ้ยล่ะแต่อย่างนี้เราไปแต่บางทีเราไม่กินเชื่อบ้างแต่ที่สานีบาร์เนี่ยก็น่าสงสัยสักแต่สานีเสียเจ้าเจ้าอีตัวนี้เนาะเออแต่เสียบีเราเองก็บาปเยอะจริงๆเลยที่สานีบาร์มาจะบ้าดีจะบ้าดีเยี่ยงที่สานีเราเปลี่ยนนะอะไรไปแต่ดูเยี่ยงสิเทมานั่นเลยบีดาวะ แล้วกิจสัจจะบาลูว่ามาเลยบาปกิจสัจจะเลยเราช่วยเจ้าเราไม่ใช่หรือล่ะกิจสัจจะบาลูว่าไม่เนียทางเลยกูกิจสัจจะเจ้าเราดูข้อที่สังกับบาปกิจสัจจะเราตมุติยันที่สังกับบาปกิจสัจจะเราในโลกที่สังกับบาปกิจสัจจะเราไม่กันที่สังกับบาปกิจสัจจะเราลูลูยังมาดูดาวเจ้าอะไรไปแต่ดูเยี่ยงเขาเนี่ยมาจริงจริงเลยมาทันทีเลยที่เบสัยว่า เอาล่ะตีเดชุดาวปาริโดเปียวเราตัวปริญญาแต่ว่าปริญญาติสสะนั่นดูขั้นติสสะสุดาปริญญาติสสะสิเดแต่เดียวอย่างนี้ตีอ่อนลอยอเมติสสะนั่นดูขั้นติสสะสุดาบาลูอเมติสสะตีอ่อนลอยอเมติสสะน้าเลียอเมติสสะน้าเลียอ่อนลอยอเมติสสะโอ้ขณะนี้เสียเดชุดาบาลูอ่ะน้าเลียอ่อนลอยอเมตัวเบียมาเลมโหฟู เมียนมาบิวอามาเลมาฮูบูพ่อเมียอามาเลมาฮูดูกับเดชสารสุราตีอองลอยอเมติสสะนั่นอะไรเนาะเราก็บิวดูปริญญาเกษตรเราตะลุงเนี่ยมาดูตีเอาล่ะดูกับเดชสามาตีปีละบาทเราเปย์เปย์สุราก็ผู้เรียนเดชสามาลอยอเมติสสะเราก็ปาริโดบิวดูบาฮาดบาเกษตรบาฮาดบาสุเปย์ชาเปย์ไรจ้ะ นั่นตัวก็เป็นเมียอย่างมันรู้ตัวว่าเราเป็นอะไรแต่เราเป็นชาเป็นอะไรแต่ตัวมือเดียดเดชสารสุดาเป็นในอ่อนลอยอเมติสสะเป็นในอ่อนลอยอเมติสสะชีเดนั่นลอยสุดาเป็นชาเปียเมียยาลุนั่นเลยอ่ะขณะกูสุดาตุยเจ้ากูอัมมันตีอ่อนลอยอเมียยาลุที่เราตีอ่ะดีเป้เอาล่ะปีละบาทเดียวใช่ใช่สุดาบาลีดูเปียวดูเปียวดูติสิกาเดบะเอาล่ะติสิกาเดบะอะไรกัน
နိရောဓသစ္စာကိုဆိုက်ရောက်အောင်လုပ်ရမှာသူ့ကိုမျက်မှောက်ပြုအောင်လုပ်ရမှာသူ့ကိုမြင်အောင်လုပ်ရမှာသောပေါက်ရလားဗျာနော်ဆိုက်ရောက်အောင်လုပ်ရမှာတိပယ်ဆိုက်ပြီးတော့ဗါတော့ဝါတဲ့ဝါဆိုတာကိုဘာဝေတ္တဗ္ဗကိစ္စမကသစ္စာရဲ့အပေါ်မှာဘာဝေတ္တဗ္ဗကိစ္စရှိတယ်လို့နားလည်ရမှာဆိုလိုတာကမဂ်ရှင်ပန်းသည်များတဲ့များအောင်ကျိန်ဖန်များစွာပွားရမယ်များရမယ်တရားများအောင်လုပ်ရမယ်တရားခုတစ်ခါလုပ်ပြီးတာနဲ့မပြီးဘူးနောက်တစ်ခါထပ်လုပ်နောက်တစ်ခါထပ်လုပ်ဘယ်ထိလုပ်ရမှာတော့ဆိုရင်ပန်းနိုင်မရောက်မချင်းမသိမချင်းလုပ်ရမယ်ပေါ့ခုတလန်းလန်းပြီးတော့သွားလိုက်နောက်တလန်းလန်းနောက်တလန်းလန်းဘယ်ထိလန်းမှာတော့မရောက်မချင်းလန်းဟုတ်လားဒါကြောင့်ကျိန်ဖန်များဆိုတာတစ်ခါတစ်ခါဖြစ်အောင်လုပ်ရတာကိုလည်းပြောတော့ဘာဝနာဒါကပဲဘာဝေတ္တသစ္စာသမေကသစ္စာရဲ့အပေါ်မှာဒါကလည်းမဟုတ်ဦးရင်တို့ဘာကိစ္စရှိတယ်လို့နားလည်ရမှာတော့ဘာဝေတ္တသစ္စာရှိတယ်လို့နားလည်ရမှာဒါအလွယ်ဆုံးမှတ်မယ်ဆိုရင်တော့မှတ်သားထားဖို့ပြီးသားပါနော်လွယ်လွယ်ဟိုကြားရပါများလို့လွယ်နေမယ်လို့ထင်ပါတယ်ဟုတ်လားဒါကကိုယ့်ရဲ့ကံကောင်းအကြောင်းလှလို့အတွေ့အကြုံတွေများခဲ့တာဒါတော်တော်ကောင်းတဲ့ကိစ္စ။နော်တီးပယ်ဆိုင်ပွားဟုတ်ရလား။လွယ်လွယ်လေးရနော်စတော်ကြီးတွေကဒါလွယ်ကူအောင်နော်အလွန်လေးနေတဲ့ကိစ္စတွေကိုပဲဒါကောင်းတဲ့ကိုရောက်အောင်စတော်ကြီးရဲ့ကျေးဇူးပေါ့ဟုတ်လား။အဲ့တော့ဦးဇင်းတို့ဘေးတက်ပေါင်းတော်သစ္စာလေးပါးပေါ်မှာပြုလုပ်ရမယ့်ကိစ္စကိုလည်းပဲဒီလိုအချင်းချင်းနားလည်ရမယ်ပေါ့။တီးပယ်ဆိုင်ပွားအဲ့တော့အဲ့ဒီတိပယ်ဆိုင်ပွား၄ပါးကိစ္စထဲမှာဘယ်ကိစ္စသည်အကြီးအကြီးဆုံးလဲအထူးအကြဆုံးလဲကိုလောက်ရမှာလဲလို့မေးရင်ဒုက္ခသစ္စာကိုသိအောင်လုပ်တဲ့ကိစ္စကိုကိုအထူးထားလောက်ရမယ်သိဆိုတာကိုလုပ်မယ်ဆိုရင်ပယ်ဆိုတာကအလိုလျောက်ဖြစ်တယ်ဆိုက်ဆိုတာအလိုလျောက်ဖြစ်တယ်ပွားဆိုတာအလိုလျောက်ဖြစ်တယ်ဟာအဲ့ဒီအချက်ကအလွန်ကြီးပါတယ်မှတ်သားစေရမယ်နော်ဘာလို့ရမှာတော့ဒုက္ခသစ္စာကိုသိအောင်လုပ်ရမယ်ဒါကြောင့်ဦးဇင်းတို့ကြောင်လေးပင်တော့ဆိုရည်တဲ့တသ္စာအရာသာဆိုတဲ့စာအုပ်ထဲမှာအချက်တွန်းရေးတယ်ဆိုရည်ကအမင်းကဆိုတော်ဘုရားကြီးဟောတဲ့တသ္စာလေးပါးတရားတော်တွေမှာလည်းအဲ့ဒါကိုပဲဟောတာပဲကနဟာဆင်းရဲတယ်ဘဝဟာဒုက္ခဖြစ်တယ်ဆိုတာကိုပဲနည်းမျိုးစုံနဲ့သိအောင်ကြိုးစားပါဒါကိုပဲပြောတာအဲ့ဒါဆိုလို့ရှိရင်သူကဒီကနာရဲ့ပုံမှာဒီဘဝရဲ့ပုံမှာအကောင့်တင်ပြီးတော့တွေ့တာနေတဲ့ memory တွေလည်းဟိုဟာဖြစ်ခြင်းတရားဖြစ်ခြင်းဟိုဟာရခြင်းတရားရခြင်းဆိုတဲ့ဒီတမှုတရားသစ္စာတဏှာလောဘဟာအလိုလိုပါအောင်လုပ်ပြီးသားဖြစ်တယ်။ဒုက္ခကိုဘယ်လောက်သိလဲဆိုတာပေါ်မှာမူတည်ပြီးတော့လောဘဘယ်လောက်နည်းမလဲဆိုတာဖြစ်လာတာ။ဟုတ်တယ်မဟုတ်လား။လောဘတွေဘယ်လောက်ကြီးနေလဲ။လောဘတွေအရင်ကြီးနေတယ်ဆိုရင်အဲ့ဒါဒုက္ခကိုအတိအလွန်နည်းနေတယ်လို့ပဲပြောရမှာ။ဟုတ်တယ်မို့လားဒုက္ခကိုဘယ်လောက်ဒုက္ခလို့အမှန်ကန်သိလဲအဲ့ဒါပေါ်မှာမူတည်ပြီးတော့ကိုယ့်ရဲ့လောဘအနေအများတွေဟာဖြစ်နေတာအကောင်းထင်လေးလေးလောဘကြီးလေးလေးဖြစ်ချင်လေးလေးပေါ့နော်ဘာမှကောင်းတာတွေမဟုတ်ပါဘူးဆိုလို့ရှိရင်သူကဖြစ်ချင်တာတွေလိုချင်တာတွေရချင်တာတွေကအလွန်နဲသွားနဲသွားရင်ဘာဖြစ်မလဲတော့အဲ့ဒီလောဘကြောင့်ဖြစ်မဲ့ဒုက္ခတွေနဲသွားတာပဲအဲ့ဒါနဲသွားတော့ဟိုဘက်မှာချမ်းသာမှုကိုအထိုင်လျောက်ဆိုက်ရောက်ဆိုက်ရောက်သွားတာပေါ့လောဘကိုလျှော့နိုင်လေလေလောဘကြောင့်ဖြစ်မဲ့ဒုက္ခတွေလျော့လေလေဒုက္ခလျော့တာဒီပင်လေနေသာထိုင်သာအနေအထားကိုကိုယ်ဆက်ရောက်တဲ့သဘောလို့ဆိုနိုင်မို့လားဒါလောကီလိုလေးပြောတာပါဟုတ်ရဲ့လားဒါကြောင့်တိတင်တိလိုက်တာကိုတိလိုက်တာနဲ့ပယ်တင်ပယ်လိုက်တာဟာပယ်ပြီးသားဖြစ်တယ်ဆိုက်တင်ဆိုက်ထိုက်တဲ့အရာကိုလည်းဆက်ရောက်ပြီးသားဖြစ်မသွားသေးဘူးလားဖြစ်သွားသေးတယ်အဲ့လိုတိတဲ့တိလိုက်တာကိုတိအောင်လှုပ်လှုပ်နေခြင်းဒီပင်လေအဲ့ဒါမဂ်ကင်ရှိပါကိုပွားများပြီးသားလည်းဖြစ်နေတယ်ကနဟာဆင်းရဲတယ်လို့သိတာအဲ့ဒါတမာဒိဋ္ဌိပဲလေ။နော်မဂ်ကင်၈ပါးထဲမှာမဂ်ကင်၈ပါးကိုတပါးစီတပါးစီရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားအကျဉ်းဖွင့်ပြတာထဲမှာတမာဒိဋ္ဌိကဘာလဲလို့မေးရင်သစ္စာလေးပါးကိုသိတာတမာဒိဋ္ဌိလို့ဒီလိုဟောတာ။မတိမြဲတာကိုမတိမြဲဘူးလို့သိတာတမာဒိဋ္ဌိလို့ဒီလိုဟောတာ။အဲ့တော့ခန္ဓာရဲ့အကြောင်းကိုအမှန်သိနေခြင်းဒီအဲ့ဒါဘာတော့တမာဒိဋ္ဌိပေါ့။ဒါဒုက္ခဖြစ်တယ်လို့ကြံနေခြင်းဒီအဲ့ဒါသမာသင်္ကပ္ပပေါ့တွေးနေတယ်ဒီလိုအတွေးမျိုးကတန်ဖို့အလွန်ကြီးရယ်နော်တွေးရမှာကြံရမှာတွေးတဲ့တွေးတိုက်ကြံတဲ့ကြံတိုက်တဲ့အတွေးအကြံလေရောတွေးတဲ့တွေးတိုက်ကြံတဲ့ကြံတိုက်တာကိုကြံမှသိတဲ့သိတဲ့မြင်တဲ့မြင်တိုက်တဲ့သမာဓိတိကဖြစ်လာမှာသမာသင်္ကပ္ပရဲ့အရေးပါမှုကိုလည်းနားလည်ဖို့လိုတယ်များသောဖြင့်သမာသင်္ကပ္ပကိုသိအောင်ပြောကြအောင်နော်အတွေးတွေဆိုရင်တန်ဖို့မရှိဘူးပဲထင်ကြတာအော်စရာပါပဲဟုတ်တယ်တန်ဖို့မရှိတဲ့အတွေးတွေကလည်းရှိနေတာဦးဒါပေမဲ့တန်ဖိုးရှိတဲ့အတွေးတွေရောမရှိဘူးလားရှိတာပေါ့ဦးဇင်းတို့ဟောတာဒါပေတတို့တရားကောင်းစဉ်တွေမှတ်မိအောင်ပြောပါဦးမယ်အ
အစွမ်းချက်သောအတွေးများဆိုတရားတစ်ပုဒ်ရှိတယ်အတွေးတွေအကြောင်းဟောထားအဲ့တော့ဦးဇင်းတို့ပြောခြင်းတော့ဗျာနော်ဒီမဲခင်၈ပါးကိုပွားများတဲ့ကိစ္စကိုလည်းပဲမိမိခန္ဓာရဲ့သဘာဝကိုအမှန်သိနေခြင်းအားဖြင့်မပြီးသေးဘူးလားပြီးသေးတယ်အဲ့တော့တိပေဆိုင်ပွား၄ပါးကိစ္စထဲမှာဘယ်ကိစ္စကတရားဓမ္မတို့ဦးဇင်းတို့အဓိကထားပြီးတော့လောရမယ့်ကိစ္စအေးဒုက္ခသစ္စာကိုသိအောင်လောရမယ့်ကိစ္စသဘရိညာကိစ္စဒါကြောင့်ကိုယ်ခန္ဓာကိုယ်ကြီးကိုအမှန်တိုင်းသိအောင်ကြိုးစားကြရတာအဲ့လိုကြိုးစားတဲ့နေရာမှာလည်းဘယ်နည်းနဲ့ကြိုးစားမလို့တတိပဋ္ဌာန်ဘာဝနာနည်းနဲ့ကြိုးစားရတာကြိုးစားရမှာနောက်တတိထားနေခြင်းအဖြစ်အမှန်သိတဲ့အသိဆိုတာမရနိုင်ဘူးလားရှင်းနော်ခန္ဓာဟာဒုက္ခဖြစ်တယ်မတည်ငြိမ်တဲ့သဘောဝါဖြစ်တယ်ဆိုတာဒါတော့သူကရှိနေပြီသားဖြစ်နေပြီသားဟုတ်လားအဲ့ဒါကိုကိုကအမှန်မြင်အောင်သိအောင်ဘယ်လိုလုပ်အောင်ဆိုတတိထားပါဘာပဲဖြစ်ဖြစ်တတိထားနေရမှာနော်အဲ့ဒါတတိထားတဲ့အလေးချင်းလေးကိုခိုင်မြဲအောင်နော်ဝင်လေထွက်လေဝင်လေထွက်နေတာလေးရပုံမှာတတိထားတာဘာပဲဖြစ်ဖြစ်တတိထားနေတယ်ဆိုတာတည်းမှာသူအကျုံးမဝင်ဘူးလားဝင်တယ်သူပါတယ်နော်တော်ရရဲ့တဲ့ထိုင်နေလျောင်းနေဒါကိုလည်းမလုပ်ရမှာတို့သတိထားရမှာအသေးစိတ်အမူအရာလေးတွေဖြစ်ပေါ်ပြောင်းလဲနေတယ်ဒါကိုလည်းမလုပ်ရမှာတို့သတိထားရမှာတော့ဆံမေမွေးခြင်းခြေတိလက်တိအစရှိတဲ့32ခုထာတော့အစုအဝေးဖြစ်တယ်ဆိုတာကိုလည်းမလုပ်ရမှာတို့သတိထားရမှာအမှန်နေပဲလေဟုတ်လားဓာကြီးလေးပါးနဲ့တိဆောက်ထားတယ်ဆိုတာကိုလည်းမလုပ်ရမှာတို့သတိထားရမှာတော့ဝိညာဉ်ကင်းပြီးတော့ခန္ဓာကိုယ်ကြီးပြည့်စည်ပြီဆိုတဲ့နောက်မှာမရှိမလားပေါ့ပြန်ပြောင်းလဲသွားမယ်အနေအထားတွေကိုလည်းပဲဒီမပြည့်စည်သေးတဲ့အနေအထားနဲ့နှိုင်းရှင်ပြီးတော့ဘာလို့လဲတော့သတိထားရပါဒါကာယနုပသနာ14ပိုင်းကိုအချင်းချုပ်ပြီးတော့ပြောလိုက်တာဟုတ်လားအဲ့ဒီလိုသတိထားနေခြင်းနောက်ခံစားချက်ဝေဒနာတွေဘာပဲဖြစ်နေနေဒါပုဂ္ဂိုလ်တ attva သဘောမဟုတ်ဘူးတော့ရေဘွက်ပမာခန္ဓာလေးပေါ်လာပြီးတော့ခန္ဓာလေးပဲပျောက်သွားတယ်ခံစားမှုတက်တက်နော်ဝေဒနာကိုခံစားမှုလို့သိတယ်အဲ့ဒီနောက်ဆက်ပြီးတော့သိရမှာကသူတိမတိမြဲမှုဖြစ်တယ်လို့သိရတယ်ဝေဒနာကိုခံစားမှုလို့သိတာကသူ့ရဲ့သဘာဝလက္ခဏာကိုသူ့ရဲ့ဝိသေသနာလက္ခဏာကိုသိတာဝေဒနာအနိစ္စလို့သိတာကသူ့ရဲ့တာမညာလက္ခဏာကိုသိတာဝေဒနာကိုခံစားမှုလို့သိတာခံစားမှုကိုခံစားမှုလို့သိတာကသူ့ရဲ့အတ္တီလက္ခဏာကိုသိအောင်သူတက်ပို့ပြီးတော့လင်းနေတာကအဲ့ဒီခံစားမှုတိမတီးမြဲဘူးလို့သိတာကသူတက်ပို့ပြီးတော့လင်းနေတယ်။ဟာပညာလည်းနောက်ဆုံးတော့ဘာဖြစ်တော့ပြည့်စုံတာပဲလေ။တင်္ခါရလည်းပြည့်စုံ။အာလုံးတူညီစွာရှိနေတဲ့လက္ခဏာဘုရင်တို့ဒါခဏခဏရှင်းပြပါလေ။တာမညာလက္ခဏာဆိုတာ။ဟုတ်လား။အဲ့ဒါလို့ဝေဒနာကိုအမှတ်ရနိုင်မယ်သတိထားနိုင်မယ်ဆိုရင်ဝေဒနာရဲ့သဘောကိုအမှန်သိတဲ့အတွေ့အကြုံသူဒီပါလုပ်နေတော့ဒုက္ခသစ္စာကိုသိအောင်လုပ်နေရမှာဘူးလားတောက်တယ်ဒါတတိပဋ္ဌာန်နည်းနဲ့ဒုက္ခသစ္စာကိုသိအောင်ကြိုးစားတာကိုပြောနေတာဟုတ်လားအဲ့လိုပဲစိတ်တွေတော့ဓမ္မသဘာဝတွေဘာပဲဖြစ်ဖြစ်သတိထားသတိထားပါများလို့ရှိရင်သူတို့ရဲ့ပင်ကိုယ်သဘောလက္ခဏာကိုလည်းသိမယ်ပြီးရင်သူတို့နဲ့အများဆုံးအကုန်လုံးသက်ဆိုင်နေတဲ့အများဆိုင်လက္ခဏာတာမညာလက္ခဏာအဲ့ဒါပါပြောတာတော့အနိစ္စကိုပြောတာနော်အဲ့ဒီအနေအဆကိုလည်းမလုပ်တော့သိနိုင်တယ်အဲ့ဒါကိုသိပါများလို့ရှိရင်ဒါဟာအကောင်းမဟုတ်ဘူးလို့ဒုက္ခသဘောကိုတဖြည်းဖြည်းနဲ့နားလေတဲ့သဘောများမလာဘူးလားအဲ့ဒါမလုပ်နေတာတော့ဒုက္ခသစ္စာကိုသိအောင်လုပ်နေတာဟုတ်လားဒုက္ခသစ္စာကိုသိရင်သိတဲ့လောက်တမှုတရားသစ္စာကိုပယ်နိုင်မယ်និရောဓသစ္စာကိုမျက်မှောက်ပြုနိုင်မယ်မဂ္ဂသစ္စာကိုပွားများပြီးသားဖြစ်တယ်အဲ့တော့တိပင်ဆိုင်ပွားထဲမှာဘယ်ရာဟာအရေးပါဆုံးလဲတိဆိုတာကအရေးပါတော့အဲ့ဒီတိဆိုတာလေးကိုမှမှန်ကန်ကန်သိဖို့အတွက်တော့အသေးစိတ်အကျင့်တန်ဖို့နားလည်ရမယ့်ပိုင်းကဘယ်လိုနည်းနဲ့အားထုတ်ရမလဲဆိုတဲ့နေရာမှာဘယ်လိုနည်းနဲ့အားထုတ်ရမလို့တတိပဋ္ဌာန်ဘာဝနာနည်းနဲ့အားထုတ်ရမယ်ခန္ဓာမှာဘာပဲဖြစ်နေဖြစ်နေသတိထားတဲ့နည်းနဲ့ဒီခန္ဓာရဲ့သဘာဝကိုအမှန်သိအောင်ကြိုးစားရမယ်လမ်းစဉ်เนี่ยဒီတိုင်းသွားอ่ะเนาะเอ๊ะဒါကြောင့်ဦးဇင်းတို့ပေးတဲ့ပေါ်တော်တို့အဲ့တို့ကိုကတိဆိုတာကိုတိအောင်ကြိုးစားမယ်ဆိုရင်ပေဆိုတာကိုပေနိုင်တဲ့အနေထားစိုက်ဆိုတာကိုစိုက်နိုင်တဲ့အနေထားပွားဆိုတာကိုပွားနိုင်တဲ့အနေထားသစ္စာ၄ပါးကိစ္စ၄ချက်တကယ်လို့ဒါအရိယာမဲ့ဆိုက်အောင်လုပ်နိုင်မယ်ဆိုရင်ဒီပြိုင်နဲ့ထဲပြီးကြီးပြီးတော့ဒုက္ခငြိမ်းတဲ့အနေထားကိုတော့မရောက်နိုင်ဘူးလားရောက်နိုင်တယ်ဒါဦးဇင်းတို့သစ္စာ၄ပါးနဲ့ပတ်သက်တဲ့တရားစကားတဏှာကြီးရှိသွားပြီဗျာအချိန်နေရာလဲကုံတာမြန်လိုက်တာဟောတာစိတ်ထဲမှာအောင်းမိတရားနာတဲ့လူတွေကပဲဟောပင်ပန်းနေရဆိုတော့မသိဘူးဟုတ်လားအဲအချိန်စီးသွားပြီเนาะအဲ့တော့ဦးဇင်းတို့ပြောရင်တာလေးတွေလည်းပဲအကုန်လုံး ပြောလို့ပြီးပါပြီဘောတစ္ဆာလေးပါးနဲ့ပတ်သက်ပေါ်ဒါလေးတွေပြောမလို့ဥစဉ်ကစဉ်းစားထားတာဟုတ်လားအဲ့တော့ဥစဉ်တို့ညနေပိုင်းရောက်တော့ပြိဿသမုပ္ပါယအကြောင်းကိုပြောပါမယ်နော်တဏှာယီ၄ပါးပြောမယ်အချိန်လေးမှာနောက်ထပ်၄ဂုံပိုင်းနောက်ငါးနာယီလောင်မှာဟောမယ်တရားဟုတ်တော့နော်ဘာဟောပါမယ်မသိသေးဘူးအဲ့ဒါလည်းနေ့လေးကျမစာကြည့်လိုက်အောင်မယ်ဟုတ်လားအဲ့တော့ဥစဉ်ကကလျာဏပုရုဇဉ်ဆိုတဲ့ကောင်းစဉ်လေးနဲ့ဒါတရား၅ပုဒ်ရမယ်ပေါ့ဟုတ်လားခန္ဓာအာယတနာဓာတ်သစ္စာပရိစ္ဆေသမုပ္ပါဒါကိုပြောမယ်ပေါ့နောက်ဆုံးဟောတဲ့တရားလေးကိုတော့ကောင်းစဉ်လေးတစ်မျိုးနဲ့ပါဟောပြမယ်မသိပါဘူးเนาะဒါကြောင့်ကံပေးကပေါင်းတော်တော်ဒီကနေ့ကုသိုလ်ကောင်းမှုတွေစုံအောင်ပြုရရတယ်ဒါနာသီလသမာဓိပညာเนาะအဲ့ဒီကုသိုလ်ကောင်းမှုအဆုစရွရဲ့အစွမ်းတတ်တွေကြောင့်